Welcome to the Voice of America in Burmese.
Minglam nei khin ma shin. Washington ni ro view American tan ga ni 2020 July la 10 ye taw chan ni manai khin season re ko Myanmar san lo dei manai 6 nai ga ni 9 nai thi line no meter 24 40 ne 51 line la meter 190 ro ga ni thon lwin pe ni ba bi. Jama khin myo tat ba.ဒီမနေ့ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်။ကမ္ဘာတလောကိုရိုနာဗိုင်းရပ်စ်အကူးဆက်ခံရသူဟာ70သန်းကျော်သွားပြီလို့ American John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြထားပါတယ်။ဒီထဲမှာ American နိုင်ငံကအကူးဆက်ခံရသူ3သန်းကျော်နဲ့ကမ္ဘာတလောအကူးဆက်ခံရသူစုစုပေါင်းရဲ့4ပုံတစ်ပုံရှိပြီးကူးဆက်မှုအများဆုံးဖြစ်နေပါတယ်။ဗုဒ္ဓဖူးနေ့ကတော့တရက်အတွင်းအကူးဆက်ခံရသူ6သန်းကျော်နဲ့အများဆုံးဆန်ချိန်တင်ခဲ့တာပါ။California, Texas, Tennessee, and now Virginia နဲ့ Utah ပြည်နယ်ပါဝင်အနည်းဆုံးပြည်နယ်၅ခုမှာဗိုလ်တပ်ဦးနေကကူးစက်ခံရသူစံချိန်တင်များသွားခဲ့တာဖြစ်ပါတယ်။ Arizona, California, Florida နဲ့ Texas ပြည်နယ်တွေကကျန်းမာရေးအရာရှိတွေကလည်းသူတို့ပြည်နယ်တွေကဆေးရုံတွေမှာရှိတဲ့အထူးကျန်းမာကုသဆောင်တွေမှာလူနာတွေပြည့်လူနေပါဖြစ်နေကြပြီလို့ပြောပါတယ်။ American နိုင်ငံမှာ COVID-19 ကြောင့်သေဆုံးသူက33,000ကျော်ရှိနေပြီးဒါဟာကမ္ဘာတလောဒီယောဂါကြောင့်သေဆုံးသူစုစုပေါင်းရဲ့၄ပုံတပုံလောက်ရှိနေတာပါအခုလိုဒီကယောဂါဒဏ်ကိုဆွတ်ဆွတ်ဝါဝါခံခဲ့ရတဲ့အမေရိကန်နိုင်ငံကသမ္မတဒေါ်နယ်ထရမ့်က WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့ဒီကယောဂါဆန်ရံတုံ့ပြန်မှုတွေကိုဝေဖန်ပြီးအဖွဲ့ကနေတင်ဝင်နှုတ်ထွက်ဖို့လှောက်ဆောင်ခဲ့တဲ့နောက်နှစ်ရက်အကြာစက်တင်ဘာနေ့မှာပဲ WHO ကသူတို့ရဲ့ကယောဂါဆန်ရံတုံ့ပြန်မှုတွေကိုဆန်းစစ်ဖို့လွတ်လပ်တဲ့စုံစမ်းရေးအဖွဲ့ကိုဖွဲ့ခဲ့ပါတယ်နောက်ဆုံးလေ့လာချက်တွေအရဒီကိုရိုနာဗိုင်းရပ်စ်ပိုးဟာကိုဝင်ဆောင်မိခင်တွေမှာမမွေးဖွားတဲ့ကလေးငယ်တွေကိုပါကူးစက်နှံကြောင်းတွေ့ရှိခဲ့တာပါ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့ COVID-19 ကာယောဂါဆန်ရံတုံ့ပြန်မှုကိုအကဲဖြတ်မဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးအဖွဲ့ကိုနယူးဇီလန်ဝန်ကြီးချုပ်ဟောင်း Helen Clark နဲ့ Liberia သမ္မတဟောင်း Alan Johnson CL Lip တို့ဦးဆောင်ဖို့ WHO ကအခြေသတင်းတွေမှာအမိတန်သွင်းလိုက်ပါတယ်အခုအချိန်ဟာကိုယ့်လူရောက်ကိုပြန်ပြီးဆန်းစစ်ရမယ့်အချိန်ရောက်ပြီလို့ Geneva WHO ဌာနချုပ်မှာအကြီးအကဲ Tedros Ghebreyesus ကသူတို့နှစ်ဦးကိုမိတ်ဆက်ပေးရင်အဖွဲ့ဝင်နိုင်ငံတွေကိုပြောကြားခဲ့တာဖြစ်ပါတယ်ကမ္ဘာတလောလူတိုင်းနိဗ္ဗာန်ကိုတက်ရောက်ခဲ့တဲ့ဒီကာယောဂါရဲ့ပမာဏကြောင့်သူနဲ့ကပ်ညီပြီးမှန်ကန်တဲ့အကဲဖြတ်မှုရယူဖို့လိုအပ်နေတာထင်ရှားကြောင်းလည်းပြောပါတယ် WHO အဖွဲ့ကြီးရဲ့ကိုရိုနာဗိုင်းရပ်စ်ကာယောဂါဆန်ရံကနဦးတုံ့ပြန်မှုတွေမှာတရုတ်ကိုပြက်ပြက်သားသားရင်ဆိုင်မှုပြက်ကွက်ခဲ့တယ်လို့ American သမ္မတ Donald Trump ကပြောပြီး WHO အဖွဲ့ဝင်ဖြစ်ကနေ American တင်ဝင်နှုတ်ထွက်ခဲ့ပြီးနောက်နှစ်အကြာမှာ WHO ကအခုလိုလွတ်လပ်တဲ့စုံစမ်းအဖွဲ့ကိုဖွဲ့ခဲ့တာဖြစ်ပါတယ် WHO အဖွဲ့မှာပင်မပြုတ်ပြင်ပြောင်းလဲမှုတွေမလုပ်ရင် American ကပံ့ပိုးကူညီတော့မှာမဟုတ်ဘူးလို့သမ္မတအင်မြူကပြောပါတယ်ဂျပန်လိုနိုင်ငံတွေကလည်းအမေရိကန်နှုတ်ထွက်မှုကိုမထောက်ခံဘူးလို့ပြောနေချိန်မှာပဲ WHO အဖွဲ့ကြီးမှပြုတ်ပြင်ပြောင်းလဲမှုတွေလုပ်ဖို့တောင်းဆိုနေတာဖြစ်ပါတယ် WHO အကြီးအကဲ Tedros ကတော့ WHO အတွက်ပြည်ဆောင်ပြီးမှန်ကန်တဲ့အကဲဖြတ်မှုလိုအပ်နေတယ်ဆိုတော့သူသဘောတူကြောင်းပြောပါတယ်ဒါ့အပြင်အကဲဖြတ်အဖွဲ့မှာဘယ်သူတွေပါဝင်တဲ့ဆိုတော့ကိုအဖွဲ့ဝင်နိုင်ငံတွေကအကြံပြုကြဖို့နဲ့ဒီအဖွဲ့တိကျလွတ်လပ်စွာလှုပ်ဆောင်ဖို့လည်းသူကအဆုံးပြုပါတယ်တောင်အာဖရိကနိုင်ငံကခရမ်းတစ်ခုမှာတည်ဆုံသူတွေမြှောက်နှံမှုဂူကောင်းတသန်းခွဲပြင်ဆင်နေပြီလို့တာဝန်ခံအရာရှိကပြောကြားလာချိန်မှာပဲ COVID-19 ကာယောဂါဟာအာဖရိကဒေသကိုအရှိန်အပြည့်နဲ့ရောက်လာနေပြီလို့အာဖရိကယောဂါကာဝေးနဲ့ထိန်းချုပ်ရေးဗဟိုဌာနအကြီးအကဲကခြေသတင်းတွေမှာပြောပါတယ်အာဖရိကဒေသတလောကိုရိုနာဗိုင်းရပ်စ်ကူးစက်သူတန်းတူရထော်သွားပြီဆိုတာအတည်ပြုခဲ့ပြီးတဲ့နောက်တနေ့မှာပဲအကူးဆက်ခံရသူကစုစုပေါင်း 52,000 ကျော်ဖြစ်သွားပြီးတည်ဆုံသူက 12,000 ကျော်သွားတာပါတောင်အာဖရိကနိုင်ငံမှာတော့အတိပြုလူနာ 2,000 ခွဲကျော်နဲ့အများဆုံးဖြစ်နေပြီးဂျိုဟန်နက်စ်ဘတ်နဲ့ပရီတိုရီယာမြို့တော်တည်ရှိရာဂူတန်ခရိုင်မှာတနင်္ဂနွေကူးစက်ခံသူစုစုပေါင်းရဲ့33ရာခိုင်နှုန်းကျော်ဖြစ်တဲ့လူပေါင်း 9,000 ခွဲကျော်ကိုကူးစက်နေပါပြီ။သမ္မတဒေါ်နယ်ထရမ့်ရဲ့အခွန်ပေးဆောင်မှုနဲ့သူ့ရဲ့စီးရင်စစ်တွေငွေထုတ်ပေးသူတွေအနိကဆောင့်ကြည့်ထိမ့်သိမ်းထားတဲ့တခြားငွေကြေးဆိုင်ရာသူ့ရဲ့မှတ်တမ်းတွေကိုနယူးယောက်ကဒေသဆိုင်ရာအစိုးရရှေ့နေတွေလက်လန်းမီရယူနိုင်ကြောင်းအမေရိကန်တရားရုံးချုပ်ကထောက်ခံမဲ့9မဲ၊ကန့်ကွက်မဲ့2မဲနဲ့ချက်တပြင်းနေမှာဆုံးဖြတ်ချက်ချခဲ့ပါတယ်။ဒါပေမဲ့လည်းနောက်အမှုတစ်ခုဖြစ်တဲ့သမ္မတထရမ့်မိသားစုဝင်တွေရဲ့အမှတ်တမ်းတွေကိုပါရယူနိုင်ဖို့လုပ်နေတဲ့လွှတ်တော်ဒီမိုကရက်အမတ်တွေရဲ့စ조사မှုကိုတော့တရားရုံးချုပ်ကပယ်ချခဲ့ပြီးပြန်လည်သုံးသပ်ဖို့အောက်တရားရုံးတွေကိုလွှဲပြောင်းပေးခဲ့ပါတယ်။အခုတရားရုံးဆုံးဖြတ်ချက်တွေဟာလွှတ်တော်နဲ့လူလူစုံစမ်းနေတဲ့သမ္မတရဲ့ငွေကြေးဆိုင်ရာမှတ်တမ်းတွေကိုနှစ်ပေါင်းများစွာခေါင်းပေါ်မှာနဲ့ဖုံးကွယ်ထားတဲ့သမရရဲ့လောက်ရတစ်စိတ်တစ်ပိုင်းအရင်နိုင်သွားတာလည်းဖြစ်ပါတယ်။ သမရကတော့သူကနယူးယောက်မှာနိုင်ငံရေးရတရားစွဲခံရတဲ့တားကောင်တယောက်ဖြစ်နေပြီးအရင်သမရတွေလိုအဆက်ဆံမခံရဘူးလို့သူ့ Twitter မှာရေးပြီးဝေဖန်ပါတယ်။တရားရေးကျွမ်းကျင်သူတွေကတော့နယူးယောက်အစိုးရရှေ့နေရဲ့ဆင့်ခေါ်တောင်းဆိုမှုက1994သမရဟောင်းရစ်ချတ်နစ်ဆန်နဲ့1998သမရဟောင်းဘီလ်ကလင်တန်တို့တရားရုံးတွေမှာရင်ဆိုင်ရတာနဲ့အလားတူဖြစ်ကြောင်းပြောကြားကြပါတယ်။
American တမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 လိုင်းဒိုမီတာ40 kHz 9.13 လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
်ကျွန်တော်ရဲမထွန်းမှာ VOE American တရဲ့မနေ့ခင်းသတင်းတွေကိုဆက်လက်ကြီးညာသွားပါမယ်ဇူလိုင်လ2ရက်နေ့ကကချင်ပြည်နယ်ဖားကန့်ကျောက်စိန်တွင်မြေပြိုကျလို့တိုက်ဆုံသွားရသူ192ဦးဟာလောဘသားတွေရဲ့ရစ်ပလင်မှာပူဇော်စတီးခံခဲ့ရတာဖြစ်တယ်လို့ရန်ကုန်မြို့မှာကြောင်းထိုင်တဲ့ခရီးယန်ယဟမတ်ကာဒီနယ်ချာ့ချ်ဘိုကပြောကြားလိုက်ပါတယ်။မရှိစင်ရဲသားတွေကိုလူသားမဆန်စွာဆက်ဆံနေတဲ့ကုမ္ပဏီကြီးတွေရဲ့ပေါ်ဆမှုနဲ့နိုင်လုံမိတ်တက်လုပ်မှုတွေကြောင့်အခုလိုအသက်ဆုံးရှုံးမှုတွေဖြစ်ပေါ်ရတာလို့လည်းဖုန်းတော်ကြီးကာဒီနယ်ချာ့ချ်ဘိုကမြေချီနာမြို့ကဖုန်းတော်ကြီးဖရန်စစ်ဒေါ်တန်နဲ့မြေပြိုမှုမှာတိုက်ဆုံခဲ့ရသူမိသားစုဝင်တွေစီကိုပြပိုးတဲ့ဝန်ထမ်းကျောင်းတဝန်လွန်မှာဖော်ပြထားပါတယ်။တိုက်ဆုံရသူတွေဟာမြေပြိုမှုအောက်မှာတည်းမဟုတ်ပဲမတရားမှုအောက်မှာတိုက်ဆုံရတာလို့လည်းဂါဒီနယ်ဘိုကပြောပါတယ်။ဝန်ထမ်းစရာကောင်းတဲ့အခုဖြစ်ရက်ကဖျားသခင်ကပေးအပ်ထားတဲ့တဘာဝတည်ရန်စရာတွေကိုအလုံးခွဲဝေတုံးဆွဲဖို့တတိပေးလိုက်တာဖြစ်ပြီးမြမပြည်သူပြည်သားအလုံးမြမယတနာတွေကိုပိုက်ဆိုင်ပါတယ်လို့လည်းသူကပြောပါတယ်။အခုလိုဖြစ်ပေါ်တာကပထမဆုံးအချိန်မဟုတ်တာကြောင့်သက်ဆိုင်နေတဲ့သူတွေကဒီလိုဖြစ်ရမျိုးကိုတရားမျှတမှုကရုဏာတရားနဲ့မတုံ့ပြန်ဘူးဆိုရင်တော့နောက်လဲဒီလိုဝါရဲဝေရဖြစ်ရတဲ့ဖြစ်ပေါ်နေဦးမှာပဲလို့လည်းဖုန်းတော်ကြီးကတတိပေးလိုက်ပါတယ်။ဖုန်းတော်ကြီးဘိုးကကယ်ဆယ်ရေးလုပ်ငန်းတွေအလေးအမြတ်ဆောင်ရွက်ပေးတဲ့အာဏာပိုင်တွေကိုချီးကျူးစကားပြောကြားပြီးတစ်ဆက်တည်းမှာပဲဒီလိုဖြစ်ရမျိုးနောက်ထပ်မပေါ်ပေါက်အောင်လှုပ်ဆောင်ပေးဖို့မြမအစိုးရနဲ့ကျန်တဲ့သက်ဆိုင်နေသူတွေအားလုံးကိုတိုက်တွန်းလိုက်ပါတယ်။ဒီဖြစ်ရပ်ကိုသင်ခန်းစာယူပြီးစီးပွားရေးနဲ့သဘာဝဝန်ကျင်ဆိုင်ရာတရားမျှတမှုတွေဆောင်ကျဉ်းကြပါစို့လို့လည်းဖုန်းတော်ကြီးဘိုးကတောင်းဆိုလိုက်ပါတယ်။ဇူလိုင်လ10ရက်နေ့ရက်စွဲနဲ့ဒီဝါနေကျောင်းတဝင်လာကိုကာဒီနယ်ချာ့ချ်ဘိုးကအာရှခရီးယန်ဖုန်းတော်ကြီးများအဖွဲ့ချုပ်ဥက္ကဋ္ဌအနေနဲ့ပြောပြခဲ့တာလည်းဖြစ်ပါတယ်ခင်ဗျ။တူနိုင်ငံရှင်ချင်းပြည်တွေကအူဂါမွတ်စလင်လူနည်းစုအပေါ်လူခွေးချိုးပေါမှုတွေကျူးလွန်တဲ့ဆွေဆွဲခြင်းနဲ့တူကွန်မြူနစ်ပါတီပိုလီဘူရိုအဖွဲ့ဝင်တူအပေါ်ဝင်တူတာဝန်ရှိသူလေးကိုတန်ခတ်အရေးယူလိုက်ကြောင်းအမေရိကန်ပြည်ထောင်စုကစာတမ်းပရိတ်ကကြေညာလိုက်ပါတယ်။အခုလိုတရုတ်ရာရှိတွေကိုတန်ခတ်အရေးယူလိုက်တာကြောင်းတင်းမာမှုမြင့်တက်နေတဲ့နိုင်ငံဆက်ဆံရေးပိုးပြီးဆိုးရွားလာွယ်ရှိနေပါတယ်။တန်ခတ်အရေးယူခံရတဲ့သူတွေထဲရှင်ချင်းပြည်တွေကွန်မြူနစ်ပါတီအထွေထွေတွင်းရမှုချန်ကွန်ဂိုးကအဆင့်ပြည့်ဆုံးရာရှိဖြစ်ပါတယ်။တူကွန်မြူနစ်ပါတီပိုလီဘူရိုအဖွဲ့ဝင်လည်းဖြစ်သူချန်နဲ့အတူရှင်ချင်းပြည်နယ်ဒုတိယပါတီအထွေထွေတွေ့ရမှုဟောင်းရှူဟိုင်လျွန်ရှင်ချင်းပြည်နယ်ပြည်သူ့လုံခြုံရေးဘူရိုချုပ်ကျိုင်းမှုဝမ်မင်းရှန်နဲ့အဲ့ဒီဘူရိုရဲ့ပါတီအထွေထွေမှုဟိုလီယူဂျုံတို့လည်းတက်ခတ်ခံရတဲ့အထဲပါဝင်ပါတယ်။အဲ့ဒီတရုတ်တာဝန်ရှိသူလဲဦးနဲ့အတူသူတို့ရဲ့မိသားစုဝင်တွေကို American PUN Visa ကန့်သတ်ပေးပေးမှာဖြစ်တယ်လို့ American နိုင်ငံရဲ့ဝန်ကြီး Mike Pompeo ကကြေညာချက်ထုတ်ပြန်ပြောကြားခဲ့ပါတယ်။တရုတ်နိုင်ငံကတော့အခုလိုတက်ခတ်မှုတွေလှုပ်လာရင်လက်တော့ပြန်မယ်လို့ပြောထားပါတယ်ခင်ဗျ။ကျတာဗြိတိကတန်ကိုရီးယားနိုင်ငံမြို့တော်ဆိုးမြို့ရဲ့မြို့တော်ဝပတ်ကုံဆုံးပျောက်ဆုံးနေကြောင်းတပိဖြစ်သူကတိုင်တန်းခဲ့တဲ့အတွက်ရဲတပ်ဖွဲ့ကအပူတပြင်းရှာဖွေမှုတွေပြုလုပ်ပြီးတဲ့နောက်မှာတော့မြို့တော်ဝတည်ဆုံးနေကြကိုတောက်ကြနေမှာတွေ့ရှိကြောင်းတန်ကိုရီးယားရုံးဟပ်သတင်းဌာနကပြောပါတယ်။ဤတဲ့အချိန်ထိရှာဖွေမှုတွေပြုလုပ်ခဲ့ပြီးမြို့တော်ဝပတ်ကုံဆိုးမြို့တော်မြောက်ပိုင်းမောင်ဘူကတ်တောင်ပေါ်မှာသူ့ရဲ့မိုဘိုင်းဖုန်းအချက်ပြချက်ကိုနောက်ဆုံးချီရခံပြီးတဲ့နေရာအထိတဝိုက်မှာတွေ့ရှိခဲ့တာလို့ဆိုးမြို့တော်ရဲတပ်ဖွဲ့ကိုကိုးကားပြီးရုံးဟပ်သတင်းဌာနကပြောပါတယ်။ဖတ်ပြောဆုံးတဲ့ကြောင်းတမိဖြစ်သူကညနေ 9:18 မိနစ်မှာလာရောက်တိုင်တန်းခဲ့တယ်လို့သတင်းမှာဖော်ပြထားပြီးသူ့ရဲ့လက်ကင်ဖုံးလဲပိတ်ထားတယ်လို့တည်တန်းစာသဘောမျိုးစာတစောင်ကိုလည်းရေးသားခဲ့တယ်လို့ပြောပါတယ်။လူကြီးဆယ်တန်းလောက်ရှိတဲ့ဆိုးမြို့ရဲ့မြို့တော်ဝင်ဖြစ်ဆန်နီဒီဝါတာဝန်ထမ်းဆောင်ခဲ့တဲ့ပါခါဩဇာကြီးပါတဲ့နိုင်ငံရေးသမားတယောက်ဖြစ်တယ်လို့လက်တလောကိုရိုနာဗိုင်းရပ်စ်အရေးကြိမ်တဲ့ဆောင်ရွက်ပုံမှာလည်းအရေးကြီးတဲ့နေရာကပါဝင်ခဲ့တဲ့သူဖြစ်ပါတယ်။သူကလာမယ့်2022ခုနှစ်သမရရွေးကောက်ပွဲမှာ Library အတွက်အလားအလာရှိတဲ့သမရလောင်းတူအဖြစ်မျှော်မှန်းထားကြတာပါ။သူပြောဆုံးခဲ့တဲ့မိနစ်ကြာတာပရိနေကရာနဲ့ချီတဲ့ရဲတပ်ဖွဲ့ဝင်တွေက drones တွေနေတဲ့ခွေးတွေကိုအသုံးပြုပြီးရှာဖွေခဲ့ကြတာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။မိနစ်ကဗနပိုင်းကမူဝါဒပိုင်းဆိုင်ရာအစည်းအဝေးတစ်ခုကိုဖျက်ပြီးကြောပေါ်ယူတလုံးနဲ့အမေရောင်အုတ်ထုတ်ကိုစောင်းပြီးပြောတော့မှဘကသူနေထိုင်ရာအိမ်ကနေမနေ့10နာရီမိနစ်40လောက်ကထွက်သွားတာဖြစ်တယ်လို့လည်းဒေတာဒရင်းတွေကပြောပါတယ်။ ဖာကာဆိုမျိုးတော်ဝင်ဖြစ်2011ခုနှစ်ကစပြီးတာဝန်ထမ်းဆောင်ခဲ့တာဖြစ်ပါတယ်ဂျပန်နိုင်ငံအလဲပိုင်းနဲ့အနောက်တောင်ပိုင်းဒေသတွေမှာမိုးသည်ထန်ပြီးရေကြီးမြေပြိုရာတွေဖြစ်ခဲ့တဲ့အတွက်ထောင်နဲ့ချီတဲ့ဒေသခံတွေကိုကယ်ဆယ်ဖို့စစ်တပ်နဲ့ရှာဖွေကယ်ဆယ်ရေးအဖွဲ့တွေကကယ်ဆယ်ရေးလုပ်ငန်းတွေလုပ်ဆောင်နေရပါတယ်မြေပြိုရာကြောင့်လူပေါင်းဒါဇင်နဲ့ချီတည်ဆုံးခဲ့ပြီးပျက်စီးဆုံးရှုံးမှုတွေလည်းအများအပြားရှိနေတာပါမြေပြိုပြီးလမ်းတွေရေရှမ်းပျက်စီးနေတာကြောင့်မိသားစု3000ကျော်လောက်ကိုကယ်ဆယ်ဖို့နှောင့်နှေးနေရကြောင်းလည်းမိသားနဲ့တဘာဝပီးရတဲ့စီမံခန့်ခွဲရေးဌာနကပြောပါတယ်အထူးသဖြင့်ရုတ်တရက်မိုးကြီးမယ်လို့ခန့်မှန်းထားတဲ့ကမမိုတိုခရိုင်ဒေသမှာရေပိအန္တရာယ်အဆုံးဆုံးကြုံတွေ့နေရတာလည်းဖြစ်ပါတယ်ကယ်ဆယ်ရေးလုပ်ငန်းတွေအတွက်ဂျပန်တပ်သားတွေစီလုပ်ဖို့ပြင်ဆင်ထားဖို့ကိုလည်းဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကပြောပါတယ
်最大限の警戒を
続ける必要があります。問題点データ関係でね、ルロチャチャ設備しにぼるわれ。ジャパンカクイタップ分1000個れ、あせて必須たび、携帯労官類とお願いそう漏送ばと、文字局新蔵阿兵が、目的が立場は備えにや西門関係へ迫西威まပြောばれ。セリリーがさろ、もた問題担かんやれデータとは、あれそうル60老提送がやびとアナバイ類がပြောばれ。ကြတဲ့ပြပိုင်းနောက်ဆုံးရသတင်းတွေနားဆင်ပြီးမှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်နဲ့နောက်ထပ်တွေ့ဆုံဆွေးနွေးရေးလမ်းဖွင့်ပေးထားတယ်လို့ပြောလိုက်ပါတယ်ရပ်တန့်နေတဲ့နျူကလ িয়ার ဆွေးနွေးပွဲတွေပြန်ဆဖို့မြောက်ကိုရီးယားဘက်ကစိတ်မဝင်စားဘူးဆိုတဲ့အရေးအယံတွေပြနေချိန်မှာသမ္မတထရမ့်ကအခုလိုပြောလိုက်တာဖြစ်ကြောင်း VOA သတင်းတောက်ဘီလ်ဂယ်လိုကဆိုးမျိုးကနေပေးပို့ထားတဲ့သတင်းလွှာတစ်ပုဒ်ကိုပြောပြပါမယ်ရှင်ကျွန်မခွာညိုပါပြည်ရဲ့သတင်းပတ်ထဲမှာပဲအမေရိကန်နဲ့နျူကလ িয়ার ဆွေးနွေးပွဲတွေပြန်ဆဖို့စိတ်မဝင်စားဘူးလို့မြောက်ကိုရီးယားဘက်ကနှစ်ကြိမ်တိုင်တိုင်ပြောခဲ့တာပါဒါပေမဲ့လည်းသမ္မတထရမ့်ကတော့မြောက်ကိုရီးယားကနောက်ထပ်ဆွေးနွေးကျင်တယ်ဆိုတာကိုသူယုံကြည်ပါတယ်ဆိုပြီးတော့အင်ကာနေ့တုန်းကပဲပြောမြဲတိုင်းထပ်ပြောခဲ့တာပါဂရိယုတ်တန်စီစဉ်တဲ့တွေ့ဆုံခန်းမှာသမ္မတထရမ့်ကသူဟာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်နဲ့စတုတ္ထအချိန်တွေ့ဖို့တေချာပါတယ်လို့ပြောသွားခဲ့တာဖြစ်ပါတယ်ဒီလိုဆွေးနွေးပွဲမျိုးကရက်လက်ကောင်တွေထွက်နိုင်တယ်လို့လည်းသူကပြောပါတယ်။ Trump နဲ့ Kim တို့သုံးချိန်တိုင်တိုင်တွေ့ခဲ့ကြပြီးဖြစ်ပါတယ်။ဒါပေမဲ့လည်းဒီတွေ့ဆုံမှုတွေအတွင်းလက်တွေ့အကျိုးရှိတဲ့ရက်လက်ကတော့မဆိုစလောက်သာရှိခဲ့တာပါ။မြောက်ကိုရီးယားကဆွေးနွေးပွဲတွေကိုသပိတ်မှောက်ထားတာလာတော့ကြာနေပါပြီ။နျူကလ িয়ার စီစဉ်ကိုဖြည်းဖြည်းချင်းဖျက်သိမ်းပေးဖို့ကန့်သတ်ထားတဲ့အဆင့်တွေအတွက်အမေရိကန်ဘက်ကပိတ်ဆို့မှုတွေကိုဖြေလျှော့မပေးမှဒါမှမဟုတ်လုံခြုံရေးဆိုင်ရာအာမခံချက်မပေးမာတွေကိုမြောက်ကိုရီးယားဘက်ကမကြေမနက်ဖြစ်နေတာပါပြီးခဲ့တဲ့သတင်းပတ်ထဲမှာပဲမြောက်ကိုရီးယားရဲ့အကြီးတန်းသံတမန်တစ်ယောက်ကပို့ပြီးတော့ဆွေးနွေးရဲဆိုရင်လဲထရမ့်အတွက်ပဲအမျက်ထွက်နေမှာဖြစ်တဲ့အကြောင်းပြောခဲ့ပြီးဒီကိစ္စနဲ့ပတ်သက်လို့သူတို့ရဲ့ရည်တည်ချက်ကအင်မတန်ရှင်းပါတယ်လို့လဲမြောက်ကိုရီးယားနိုင်ငံခြားရေးဌာနကအင်ကာနေ့မှာပဲပြောခဲ့ပါတယ်အမေရိကန်ရဲ့မြောက်ကိုရီးယားဆိုင်ရာထိတ်တန့်ညှိနှိုင်းရေးမှူးစတိဗ်ဘီဂမ်ကဒီမှတ်ချက်စကားတွေအပေါ်မှာရေးကြီးခွင့်ကျယ်မလုပ်ခဲ့ပါဘူး။သူကမြောက်ကိုရီးယားနိုင်ငံခြားရေးဝန်ကြီးဌာနအရာရှိတွေရဲ့ပြောစကားကိုအတည်မြုပ်ဘူးလို့လဲဆိုးမြုပ်မှအင်ကာနေကပြောပါတယ
်။ I take my guidance from the conclusions of the several meetings that President Trump and Chairman Kim
ကျွန်တော်ကသမ္မတထရမ့်နဲ့ခေါင်းဆောင်ကင်ဂျုံအွန်တို့ပြီးခဲ့တဲ့နှစ်နှစ်အတွင်းအကြိမ်တွေ့ဆုံခဲ့ကြပြီးရလာတဲ့ဆုံးဖြတ်ချက်တွေအတိုင်းပဲဆောင်ရွက်ပါတယ်။ကျွန်တော်တို့အဖွဲ့ကတော့သူတို့နှစ်ဦးရဲ့သဘောထားအမြင်တွေအတိုင်းသာဆောင်ရွက်သွားမှာဖြစ်ပါတယ်လို့ Steve Bigam ကပြောသွားတာပါ။တောင်ကိုရီးယားသမ္မတမွန်ဂျေအင်ကတော့အမေရိကန်သမ္မတရွေးကောက်ပွဲလာမယ့်နိုဝင်ဘာလထဲမှာမကျင်းပခင်သမ္မတထရမ့်နဲ့ကင်ဂျုံအွန်တို့နောက်ထပ်တွေ့ဆုံဆွေးနွေးတာကိုမြင်လို့ကြောင်းဒီလအစောပိုင်းမှာပဲပြောခဲ့ပါတယ်။တချို့အခက်အခဲတွေကတော့သမ္မတရွေးကောက်ပွဲကျင်းပဖို့လေးလပဲလိုတော့တဲ့အချိန်မှာဒီမိုကရက်တစ်ပါတီဘက်ကပြိုင်ဘက်ဂျိုးဘိုင်ဒန်ရဲ့နောက်မှာပဲရှိနေတဲ့သမ္မတထရမ့်မှာတခြားဦးစားပေးအစီအစဉ်တွေရှိနေသလားဆိုပြီးမေးခွန်းထုတ်နေကြပါတယ်။မြောက်ကိုရီးယားအတွက်ကတော့အမေရိကန်သမ္မတရွေးကောက်ပွဲဟာသူတို့အတွက်အရေးပါတဲ့ကိစ္စအဖြစ်ယူဆမထားပါဘူး။ဒါပေမဲ့သမ္မတထရမ့်ကမြောက်ကိုရီးယားနဲ့ပြန်ပြီးတော့ဆွေးနွေးပွဲတွေလုပ်နိုင်မယ်ဆိုရင်တော့ဒါကထရမ့်ရဲ့နိုင်ငံခြားရေးဆိုင်ရာမူဝါဒတွေရဲ့အောင်မြင်ဖြစ်ထွန်းမှုတွေပြရုပ်ကောင်းတစ်ခုအဖြစ်အင်ဂျူရောအရာရှိတွေအနေနဲ့အသာပေးပြောနိုင်ဖို့အထောက်အကူဖြစ်စေပါလိမ့်မယ်ရှင်။ကျွန်မခွာညိုပါ
။ 5G mobile phone network တိစောက်ဖို့တရုတ်ကုမ္ပဏီ Huawei နဲ့သဘောတူညီထားတာကိုပြည်သူရကပြဖြစ်ဖြစ်ဖို့အလားအလာတွေများလာနေပါတယ်။တစ်ဖက်မှာလည်းဒီလိုလို့ရင်တရုတ်နိုင်ငံကိုရန်သူဖြစ်သတ်မှတ်တာလို့လည်းတရုတ်ကသတိပေးနေပါတယ်။ Henry Richwell လန်ဒန်ကနေသတင်းပြဖို့ထားပါတယ်ခင်ဗျ။ ဥရောပသမဂ္ဂအဖွဲ့ကနှုတ်ထွက်ပြီးတဲ့နောက်မှာတကမ္ဘာလုံးနဲ့သက်ဆိုင်တဲ့ဗြိတိန်နိုင်ငံကိုတီထောင်မယ်ဆိုပြီးဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ကပြောနေခဲ့တာပါကမ္ဘာစီးပွားရေးအင်အားအကြီးဆုံးနိုင်ငံဖြစ်တဲ့အမေရိကန်နဲ့တရုတ်နိုင်ငံတို့နဲ့ကုန်သွယ်ရေးသဘောတူညီချက်တွေရရှိဖို့မျှော်မှန်းထားတာလည်းဖြစ်ပါတယ်အခုတော့ဆက်ဆံရေးတင်းမာလာနေတဲ့အဲ့ဒီနိုင်ငံကြီးနဲ့နိုင်ငံအကြားဗြိတိန်နိုင်ငံအကြက်ရိုက်နေရပြီဖြစ်ပါတယ်ပြီးခဲ့တဲ့ဇန်နဝါရီလကပဲဝန်ကြီးချုပ်ဂျွန်ဆန်ကတရုတ်ကုမ္ပဏီ Huawei ဗြိတိန်နိုင်ငံနဲ့ 5G မိုဘိုင်းဖုန်း network တိစားဖို့အတီးပြုပေးခဲ့တာပါဗြိတိန်နိုင်ငံရဲ့ဆုံးဖြတ်ချက်ကိုအမေရိကန်တို့က Huawei ဟာတရုတ်အစိုးရနဲ့တိတ်နီးစပ်လုံတာကြောင့်လူကြိုးရေးအတွက်အန္တရာယ်ရှိပါတယ်ဆိုတဲ့သတိပေးချက်နဲ့ဝေဖန်နေခဲ့တာပါအခုတော့ဝန်ကြီးချုပ်ဂျွန်ဆန်ကဆုံးဖြတ်ချက်ကိုပြန်ပြင်မဲ့ပုံကိုပြသလာနေပါတယ
် I'm also determined that the UK
လူကြိုးရေးအတွက်အန္တရာယ်များလွန်လာတဲ့ကုမ္ပဏီတွေလက်အောက်မှာဗြိတိန်နိုင်ငံအကာအကွယ်မဲ့ဖြစ်မသွားစေဖို့ကျွန်တော်ယတိပြတ်ဆုံးဖြတ်ထားပါတယ်ဘယ်လိုကင်တွေ့ရမလဲဆိုတာတည်တည်ထက်ထားစဉ်းစားရပါလိမ့်မယ်လို့ဝန်ကြီးချုပ်ဂျွန်ဆန်ကပြောပါတယ် 5G စနစ်မှာသုံးတဲ့ကွန်ပျူတာ chips တွေကို Huawei ကိုမယောင်းဖို့ American company တွေကိုမေလာတုန်းက American အစိုးရကပိတ်ပင်လိုက်တာက British နိုင်ငံရဲ့ဆုံးဖြတ်ချက်ပြောင်းဖို့ဖြစ်လာစေခဲ့တာပါ American တို့ရဲ့ပိတ်ပင်ချက်ကြောင့် Huawei ရဲ့နည်းပညာလုံခြုံရေးပိုင်းနဲ့ယုံကြည်စိတ်ချရမှုအပိုင်းကိုပိုပြီးအားနည်းသွားစေနိုင်တယ်လို့ Britain အမျိုးသား Cyber လုံခြုံရေးဌာနကအဲ့ဒီအချိန်ကစလို့ပြောလာခဲ့ပါတယ်တရုတ်တို့ဝင်လာမှာကိုဆိုရင်လည်း Britain အမတ်တွေကလည်းဒါကိုအခွင့်ကောင်းယူပြီးဆုံးဖြတ်ချက်ကိုပြောင်းလဲတင်တယ်လို့ပြောပါတယ် Conservative အမတ် Ian Duncan Smith ကတော့
I think it gives them a way out because it became very apparent to them that they got this wrong ဆုံးဖြတ်ချက်မှာပါပြီးဆိုတာပိုပြီးသိသာလာနေပါတယ်
ကိုဗစ်ချစ်ပြီးတရုတ်တို့ယောဂါကိုစောစောစီးစီးထိန်းချုပ်ဖို့ပြက်ကွက်တာရဲ့ယောဂါရဲ့တဘာဝနဲ့ကူးစက်ပုံကိုဘယ်သူမှမပြောရတဲ့အဲ့ဒီအချက်တွေကိုတွေ့မြင်ရပြည်တွေကတရုတ်တို့ကိုအစိုးရတရက်အနေနဲ့မယုံကြည်ထိုက်ဘူးဆိုတာလူတွေသိမြင်လာစေခဲ့ပါတယ်လို့ပြောပါတယ် Huawei company ကတော့ American တွေဟာသူတို့ရဲ့စီးပွားပြိုင်ဘက်ကိုနှိမ်နှင်းဖို့ကြိုးစားနေတာလို့မြင်ပါတယ
် UK has a very long relationship
UK နိုင်ငံကတရုတ်နိုင်ငံနဲ့တပတိရှိကြတဲ့ဆက်ဆံရေးရှိနေပါတယ်ဒါကြောင့်လွယ်လွယ်နဲ့ဒါကိုလက်လွတ်မှာမဟုတ်ဘူးလို့မျှော်လင့်မိပါတယ်။လွန်ခဲ့တဲ့9နှစ်လောက်ကပဲအဲ့ဒီတုန်းကဝန်ကြီးချုပ်ဖြစ်ခဲ့တဲ့ David Cameron ကတရုတ်ဗြိတိန်ဆက်ဆံရေးရွှေခေတ်ကိုရောက်ပြီလို့ပြောခဲ့ပါသေးတယ်။အခုတော့ Huawei အရေး၊ Hong Kong အရေးနဲ့ COVID အရေးတွေကြောင့်နှစ်နိုင်ငံဆက်ဆံရေးတင်းမာလာရပါတယ်။ဗြိတိန်နိုင်ငံဆိုင်ရာတရုတ်သားအမတ်ကြီးကတော့ဇူလိုင်လ6ရက်နေ့ကအင်တာနက်ကနေတဆင့်အခုလိုသတိပေးလိုက်ပါတယ
်။ We want to be your friend.
ခင်ဗျားတို့နဲ့မိတ်ဆွေဖြစ်ချင်တယ်လို့လက်တွဲဖော်လဲဖြစ်ချင်ပါတယ်ဒါပေမဲ့ခင်ဗျားတို့ကတရုတ်နိုင်ငံကိုရန်လိုတဲ့နိုင်ငံအဖြစ်လုပ်လိုက်ရင်တော့အကျိုးဆက်တွေကိုခံယူဖို့ခင်ဗျားတို့အသင့်ပြင်ထားရပါလိမ့်မယ်လို့သတိပေးပါတယ် Huawei နဲ့ပတ်သက်တဲ့ဆုံးဖြတ်ချက်ကိုဗြိတိန်ပါလီမန်မယန်နာကဇူလိုင်22ရက်နေ့မတိုင်ခင်အပြည့်အသက်ချမှတ်လိမ့်မယ်လို့တော့ခန့်မှန်းရပါတယ်ခင်ဗျာကျွန်တော်ရဲမတော်မှာ
Disney ကုမ္ပဏီရဲ့ CEO ဟောင်း Kevin Mayer ဟာ TikTok CEO အသင့်အဖြစ်စတင်တာဝန်ယူတော့မှာဖြစ်ပါတယ်။သူ့ရဲ့အလုပ်ကတော့အမေရိကန်ဥပဒေပြုအမတ်တွေစီကံကြီးကျက်သူတွေနဲ့စားသုံးသူတွေကိုသူတို့ရဲ့အချက်လက်တွေနဲ့ပတ်သက်ပြီးတရုတ်ပိုင် app တစ်ခုဖြစ်တဲ့ TikTok ကိုသုံးတဲ့အခါယုံကြည်နိုင်ပါကြောင်းတက်တည်ပြရမှာဖြစ်ပါတယ်။လေးလာသူတွေကတော့ဒီအလုပ်ဟာလွယ်မှာမဟုတ်တဲ့အကြောင်းအဒရီယာနာချန်သတင်းပေးပို့ထားတာကိုကျွန်တော်ငြိမ်းချမ်းကတင်ပြပေးမှာပါ။အသုံးပြုသူတွေရဲ့ကိုယ်ရေးအချက်အလက်နဲ့အမေရိကန်နိုင်ငံလုံခြုံရေးအတွက်အန်ဒီရရှိတယ်ဆိုတော့ TikTok ကိုဝေဖန်နေတာတော့ကြာပါပြီဒီနှစ်အစောပိုင်းမှာအမေရိကန်အထက်လွှတ်တော်အမတ် George Holley နဲ့ Rick Scott တို့နှစ်ဦးဟာအမေရိကန်ဗဟိုအစိုးရဝန်ထမ်းတွေအားလုံး TikTok ကိုအစိုးရပိုင်ပစ္စည်းတွေမှာအသုံးပြုတာကိုတားမြစ်မဲ့ဥပဒေကြမ်းတရက်ကိုတင်သွင်းခဲ့ပါတယ်။ဘာကြောင့်လဲဆိုတော့အမေရိကန်အသုံးပြုသူတွေရဲ့အချက်အလက်တွေကိုတရုတ်အစိုးရကအသုံးပြုမှာကိုစိုးရိမ်လာကြောင်းမှာ Center for a New American Security အဖွဲ့ကNK Reconan တို့လိုလေးလာသူတွေကအန်ဒီရဲ့တကယ်ရှိတယ်လို့ထောက်ပြပါတယ
် When I think about the risks of you know downloading or using these apps from China
တရုတ်ပြည်ကဒီ app ကို download လုပ်ပြီးသုံးကြည့်မဲ့ကိစ္စကိုစဉ်းစားတဲ့အခါအန်ဒီရဲ့ရှိတယ်လို့မြင်ပါတယ်အဲ့ဒီအန်ဒီရဲ့ကတရုတ်အစိုးရ Communist Party ကအရေးပေါ်အခြေအနေကြရင်သူတို့နိုင်ငံရဲ့ထောက်လှမ်းရေးဥပဒေကိုသုံးပြီးဒီကုမ္ပဏီတွေစီကအချက်အလက်တွေကိုတောင်းနိုင်ပါတယ်လို့ပြောသွားတာပါကုမ္ပဏီကထုတ်ပြန်တဲ့ကြေညာချက်မှာတော့ TikTok အနေနဲ့ကိုရေးကိုတာအချက်အလက်တွေကိုလေးစားပြီးအသုံးပြုသူတွေအနေနဲ့ဘေးအန္တရာယ်ခင်ရေးဦးစားပေးတယ်လို့ပြောပါတယ်။အခုအချိန်မှာတော့အသက်58နှစ်ရှိပြီဖြစ်တဲ့အမေရိကန်နိုင်ငံသား Kevin Mayer ကို CEO အဖြစ်ခန့်အပ်ခဲ့ပါတယ်။သူဟာ TikTok ကိုပိုင်တဲ့ ByteDance ကုမ္ပဏီရဲ့ COO လည်းဖြစ်ပါတယ်။ Mayer ဟာ အမေရိကန်ဖြစ်ပေမဲ့လည်းဒီကုမ္ပဏီကိုပိုင်တဲ့တရုတ်အုပ်ချုပ်သူတွေကပြောတာနားထောင်ရမယ်လို့တချို့လေးလာသူတွေကပြောပါတယ် Center for Innovating the Future အဖွဲ့ကအဘိရှာပရာကက်ရှ်က
ဒ
ါကနှစ်မျိုးလုံးဖြစ်နိုင်ပါတယ်သူဟာကျိုးဆွဲရကတဲ့ရုပ်သေးလည်းဖြစ်သွားနိုင်တယ်လို့ဘိုက်ဒန်စ်အတွက်အလုပ်လုပ်ပေးနေတာလည်းဖြစ်သွားနိုင်ပါတယ်ဒါပေမဲ့လည်းသူက Disney ကုမ္ပဏီအဆင့်မြင့်ဆုံးယာတုကလာတဲ့အတွက်ညီမှန်းချက်ကြီးမားတဲ့ TikTok အတွက်ဘိုက်ဒန်စ်ကုမ္ပဏီအနေနဲ့သူပြောတာကိုနားထောင်ပြီးသူ့အမြင်သူ့ပေါင်းစပ်မှု view ဟာတွေကိုသုံးလာနိုင်ပါတယ်လို့ပြောသွားတာပါတရုတ်နဲ့ American ဆက်ဆံရေးဟာကုန်သွယ်ရေးကိုရိုနာဗိုင်းရပ်စ်အရေးတွေကြောင့်တင်းမာနေပြီးတရုတ်နည်းပညာကုမ္ပဏီဖြစ်တဲ့ TikTok တို့လိုကုမ္ပဏီတွေကိုအမေရိကန်စီးကျက်သူတွေကပိုပြီးစောင့်ကြည့်လာနေပါတယ်။ဒါကြောင့်အမေရိကန်အုပ်ချုပ်သူကိုနှားတာကလည်းတိတ်ထူးကြမှာမဟုတ်ဘူးလို့အဘိရှာပရာကက်ရှ်တို့လိုလေးလာသူတွေကပြောပါတယ်
။ It may have worked in the past but
အရင်တုန်းကတော့အလုပ်ဖြစ်ခဲ့ပါလိမ့်မယ်။အခုတော့အရင်ကအတိုင်းအလုပ်မဖြစ်နိုင်ပါဘူး။ဘာလို့လဲဆိုတော့ကိုဗစ်အလွန်မှာတရုတ်နဲ့အမေရိကန်ဆက်ဆံရေးကအများကြီးပြောင်းလဲသွားပါပြီ။နောက်ပြီးနီးပညာကပထဝီနိုင်ငံရေးကိုဥဆောင်နေတဲ့အတွက် TikTok လိုတရုတ်နီးပညာကုမ္ပဏီတွေဟာအမေရိကန်အစိုးရရဲ့ပြစ်ကွင်းထဲကိုရောက်နေပါပါလို့ပြောသွားတာပါခင်ဗျာ
။နယ်သာလန်နိုင်ငံမှာတော့ virus ကူးစက်မှုတွေမပြန့်နှံ့အောင်ချမှတ်ထားတဲ့ကန့်သတ်ချက်တွေကိုနောက်ထပ်ဖြေလျှော့လာနေတာနဲ့အမျှလိန်ဖျော်ဖြေလုပ်ငန်းတွေမှာလုပ်နေသူတွေလည်းသူတို့စီမှာလာရောက်ပျော်ပါသူတွေကိုဗိုလ်ရုံးတွေကစပြီးတော့ပြန်လက်ခံနေပါတယ်။ဒါပေမဲ့ virus ကူးစက်မှုအန္တရာယ်လျှော့ချနိုင်အောင်နန်းနာအသက်ပြင်းပြင်းရှူတာတွေကိုမလုပ်ကြဖို့ကျမ၏တော်ရှိသူတွေကအကြံပေးထားတဲ့အကြောင်း rider သတင်းကိုအခြေခံပြီးတော့ကျွန်တော်ရန်တိုင်းကပြောပြပေးမှာဖြစ်ပါတယ်။နယ်သာလန်ကလိန်ဖျော်ဖြေးလုပ်ငန်းမှာလုပ်နေသူ Mara Mona ကသူ့စီမှာလာရောက်ပျော်သွားတဲ့သူတွေကိုပြန်လည်ခံဖို့ပြင်ဆင်နေတာပါ။ဒါပေမဲ့လိုင်းနာမဲ့စီမင်းစည်းကမ်းချက်အစ်စ်တွေကြောင့်သူ့အနေနဲ့ပုံမှန်ဝင်နေကြရပြင်းတရင်နဲ့လှုပ်တဲ့နှာခေါင်းစည်းမျက်နှာဖုံးနဲ့လက်အိပ်ပါဝတ်ဆင်နေရပါတယ်။နယ်သာလန်မှာရှိတဲ့လိန်ဖျော်ဖြေးလုပ်သားတွေဟာကျမ၏အန္တရာယ်မဖြစ်ရအောင်တင်ကျက်တဲ့စီးမြင့်တွေကိုလိုက်နာနေရတဲ့အပြင်လိန်ဆက်ဆံတဲ့နေရာမှာလည်းတချို့ပုံစံတွေနဲ့မဆက်ဆံမှုအပါအဝင်တခြားအကြံပြုချက်တွေကိုလည်းလိုက်နာနေရပါတယ်။ဒါနဲ့ပတ်သက်ပြီးတော့လူလူချမ်းမာရေးအကြံပေးဒက်ဗီမန်စစ်ကအခုလိုရှင်းပြပါဗျာ။
တယောက်နဲ့တယောက်မျက်နှာချင်းတိတ်မကပ်ကြဖို့ဒါမှမဟုတ်ကပ်ပြီးတော့အသက်ရှူတာမလုပ်ဖို့အကြံပေးထားပါတယ်။ဘာကြောင့်လဲဆိုတော့တယောက်မျက်နှာနာတယောက်ကပ်ပြီးတော့အသက်ရှူထုတ်တာကိုမလုပ်မိအောင်ပါဒါအပြင် virus ကတရေထဲမှာရှိပြီးတော့ကူးနိုင်တာကြောင့်မနှမ်းဖို့ကိုလည်းအကြံပေးထားပါတယ်
။အဲ့ဒီလိုင်းနာအမဲစီမင်းစီကံအစ်စ်တွေချမှတ်ထားရွယ်လဲလိန်ဖျော်ဖြေးလုပ်သားတွေဟာတခြားလုပ်ငန်းလုပ်ကိုင်သူတွေထက် virus ကူးစက်နိုင်တဲ့အနေအပူပြားတယ်လို့ message ကပြောပါလေ။ Amsterdam မြို့က red light district လို့ခေါ်တဲ့လိန်ဖျော်ဖြေးလုပ်ငန်းတွေကိုတရေဝင်လုပ်ကိုင်ခွင့်ပေးထားတဲ့နေရာတွေမှာတော့ပုံမှန်အဖြစ်ဒါကိုကြည့်ကျင်တဲ့ထောင်ထဲကြီးတဲ့ကမ္ဘာလဲခီးသွားတယ်လိန်ဖျော်ဖြေးနဲ့ဆိုင်တဲ့အမတ်တရပစ္စည်းရောင်းဆိုင်တွေလိန်အလုပ်သမားတွေနဲ့ကြားပန်းခတ်နေပြီးမြဲအခုခါမှာတော့အဲ့ဒီနေရာတွေကလမ်းတွေဟာခြောက်ကပ်နေပါတယ်။လိန်ဖျော်ဖြေးလုပ်ငန်းတွေမှာကပြဖျော်ဖြေးနေသူတွေလိန်လုံသားတွေဟာကိုဗစ် -19 ကပ်ရောဂါကြောင့်အပြင်မထွက်ဖို့ကန့်သတ်ထားတဲ့အိမ်တွင်းတွေကာလအတွင်းသူတို့ရဲ့အဓိကလုပ်ငန်းကရတဲ့ဝင်ငွေတွေမရှိသလိုရေဝရအဖြစ်နဲ့အစိုးရရဲ့အထောက်ပံ့ကိုမရကြပါဘူး။မူလကတော့ဒီကာလအတွင်းမှာအွန်လိုင်းကနေ webcam နဲ့ပြပြီးတော့ဝင်ငွေအနည်းငယ်ရခဲ့တယ်လို့ပြောပါတယ်။တကယ်လို့သာကန့်သတ်ချက်တွေသာပူကြသွားခဲ့ရင်တော့သူစုထားတာတွေအကုန်လုံးသုံးလိုက်ရဖို့ရှိတယ်လို့ပြောပါတယ်။အခုခါမှာတော့သူ့အနေနဲ့သတိထားပြီးတော့လှုပ်သွားရမှာဖြစ်တယ်လို့လည်းဆိုပါရယ
် Ik heb geen recht op ziekte wet als ik ziek word.
ကျမနေမကောင်းဖြစ်ရင်ကျမကအလုပ်လက်မဲ့အကျိုးခံစားခွင့်မရနိုင်ပါဘူး။ဒါကြောင့်ကျမရဲ့လူသွားလမ်းမှာတရားရောက်ကဆက်ပြီးတော့ချောင်းဆိုးတာဒါမှမဟုတ်ချီတာနဲ့နောက်မှပြန်လာဖို့ပြောပါရယ်။အဲ့လိုမျိုးဖြစ်နေတဲ့အချိန်မှာအလုပ်မလုပ်ချင်ပါဘူး။ဒါကြောင့်လည်းဆိုတော့ကျမတပတ်အလုပ်မလုပ်ရင်ကျမတပတ်ပတ်စံမရဘူးလေ
။ဘာလို့လဲ COVID-19 ကာယရောဂါကြောင့်လူသိမ်းနဲ့ချီတည်ဆုံးခဲ့ပြီးစီးပွားရေးလုပ်ငန်းတွေမှာလည်းအကြီးအကျယ်ထိခိုက်ဆုံးရှုံးမှုတွေရှိနေသလိုနေ့စဉ်လူမှုဘဝတွေမှာလည်းအပြောင်းအလဲများစွာကိုဖြစ်ပေါ်စေခဲ့ပါတယ်ခင်ဗျာ
လူဆက်လက်ပြီးကမ္ဘာမီဒီယာရဲမြန်မာနိုင်ငံအကြောင်းရေးသားချက်တချို့မူရင်းအပေါ်ပြတ်ထုတ်နှုတ်ပြောပြလိုပါတယ်အိန္ဒိယရဲ့ဒေတာရင်းမူဝါဒအတွက်မြန်မာနိုင်ငံတွင်ကမှုံဝါးဝါမျှော်လင့်ချက်ဆွဲခေါင်းစဉ်နဲ့ကိုဘီဂိုးလ်ဘတ်ရေးတဲ့ဆောင်ပါကို geopolitics.com မှာဖတ်ရပါတယ်ဇွန်15ရက်ကဟိမဝန္တာအမြင့်တနေရာမှာအိန္ဒိယနဲ့တရုတ်တို့ထိပ်တိုက်ရင်ဆိုင်မှုတွေဖြစ်ခဲ့ကြပြီးနှစ်ဖက်စလုံးအမျိုးသားဝါဒီတွေကအင်အားပြတ်သားဖို့တောင်းဆိုခဲ့ကြပါတယ်တဲ့အဲဒီရုံရင်းဆန့်ခဲမှုညင်သက်သွားသည့်အတိုင်းနှစ်ဖက်ရှင်ပြိုင်မှုတွေကတခြားကဏ္ဍတွေကိုပြန့်နှံ့သွားခဲ့တယ်လို့ဆိုပါတယ်တရုတ်ရဲ့စီးပွားရေးအင်အားငါးပုံတစ်ပုံလောက်သာရှိတဲ့အိန္ဒိယဟာတရုတ်ကိုလက်တုံ့ပြန်နိုင်မဲ့နည်းလမ်းကိုဆန်နေပါတယ်မြန်မာနိုင်ငံကသူ့ခေါ်တိုင်းရင်းသားခွဲထွက်ရေးတပ်ဖွဲ့တွေကို ဥပမာလက်နက်ခရင်တွေအများအပြားထိုင်းနိုင်ငံမှာဇွန်လ24ရက်နေ့ဖမ်းဆီးရမိခဲ့တာဟာအိန္ဒိယလူအနေနဲ့သတင်းကောင်းတစ်ပုဒ်ဖြစ်ပါတယ်တဲ့တရုတ်ဟာဒီလိုရမျိုးကိုအရင်ကတည်းကလှုပ်လာခဲ့ပြီမြန်မာနိုင်ငံဟာတရုတ်ပေါ်မိခိုနေရတာများလို့ဝေဖန်ဖို့တုံ့နှင်းနေခဲ့ပါတဲ့ပြီးခဲ့တဲ့ပတ်တုန်းကတော့ကာကွယ်ရေးဥစည်းချုပ်ဗိုလ်ချုပ်ကြီးမင်းအောင်လှိုင်ဟာမြန်မာပြည်တွင်းရေးမှာတရုတ်ဝင်မဆွတ်ဖို့ပြောခဲ့ပါတဲ့ရုရှားနိုင်ငံပိုင်းမီဒီယာနဲ့တွေ့ဆုံရမှာဗိုလ်ချုပ်ကြီးမင်းအောင်လှိုင်ကနိုင်ငံတစ်ခုမြေပေါ်မှာရှိနေတဲ့အကြမ်းဖက်အဖွဲ့အစည်းကိုအဲ့ဒီနိုင်ငံကနှိမ်နင်းနိုင်ဖွယ်ရှိတယ်။ဒါပေမဲ့အကြမ်းဖက်အဖွဲ့ရဲ့နောက်ွယ်မှာကြီးမားတဲ့ခွန်အားတွေသူကော strong forces ရှိနေတဲ့အတွက်တနိုင်ငံနဲ့ကင်တွယ်နိုင်မှာမဟုတ်ဘူး။နိုင်ငံတကာအခုကြီးလိုမဲ့လို့ပြောကြားကြောင်းဖော်ပြထားပါတယ်။ဗိုလ်ချုပ်ကြီးရဲ့အဲ့ဒီပြောကြားချက်ဟာအိန္ဒိယကာကွယ်ရေးဝန်ကြီးနဲ့တွေ့ဆုံပြီး၄ရက်အကြာမှာပြောဆိုခဲ့တာဖြစ်ပြီးတော့တောင်ရမှုနှင်းနှင်းရင်မှာစီးရီးပူမူပူပေါင်းဆောင်ဖို့ဆွေးနွေးခဲ့ကြတယ်လို့မြန်မာစစ်ဘက်ပြောကွင်းအတူကိုကူကဖော်ပြပါတယ်။ဒါကိုကြည့်ရင်မြန်မာဟာအိန္ဒိယကထောက်ခံမှုနဲ့တရုတ်ကိုခက်တင်းတင်းရင်ဆိုင်နိုင်တယ်လို့ယူဆနိုင်ပါတယ်။အဲဒီနောက်တရုတ်အိန္ဒိယနှစ်နိုင်ငံနဲ့မြန်မာဆက်ဆံရေးကိုဆယ်စုနှစ်အတော်များများနောက်ကျောက်ပြန်ရည်သားထားပြီးတော့2020ပြည့်အလွန်မှာအိန္ဒိယတွေပေါ်တရုတ်ရဲ့ဩဇာလွှမ်းမိုးမှုဟာကြီးထွားလာတာနဲ့အမျှအိန္ဒိယအဖို့မြန်မာနိုင်ငံဆိုင်ရာမဟာဗျူဟာအရေးပါမှုကိုလည်းထိပါလာနိုင်တာတွေ့ရတဲ့အတွက်2004မှာမြန်မာအစိုးရကြီးကဲဗိုလ်ချုပ်မှုကြီးသန်းရွှေကိုအိန္ဒိယနိုင်ငံကနိုင်ငံတော်အဲ့ဒီအဖြစ်တခန့်တနာကြိုဆိုခဲ့တယ်လို့ရေးပါတယ်။2019မှာနိုင်ငံပထမဦးဆုံးပူးတွဲစည်းလေ့ကျင့်မှုကိုလည်းလုပ်ခဲ့ပါတယ်တဲ့။အဲ့ဒီနောက်မကြာခင်မှာပဲတောင်းကျမှုနိုင်ငံရေးစစ်စင်ရေးလုပ်ရက်တွေမှာပုံမူပူပေါင်းဖို့သဘောတူကြတယ်2019မှာမြန်မာဟာသူ့ရဲ့ပထမဦးဆုံးရေငုပ်စင်ဘောကိုအိန္ဒိယဆီကဝယ်ယူခဲ့တယ်လို့ဖော်ပြထားပါတယ်။မြန်မာနိုင်ငံစစ်တပ်ထိပ်ပိုက်မှတရုတ်ဆန့်ကျင်ရေးစစ်တပ်တွေအတော်ကြီးထွားလာနေပြီးအိန္ဒိယနဲ့ထိတွေ့ဆက်ဆံမှုကိုပုံမူလူလာလာကြတယ်လို့လည်းဆိုရတယ်။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ပြောကြားချက်ဟာမြန်မာနိုင်ငံအနေနဲ့တရုတ်ရဲ့မနှစ်မြို့ပွဲထောက်ခံမှုအတွက်အစားထိုးနိုင်မဲ့အိန္ဒိယရဲ့အကူအညီကိုဖိတ်ခေါ်တဲ့သဘောဖြစ်တယ်လို့လည်းသူကယူဆပါသေးတယ်။ဒါဆိုရင်အိန္ဒိယနိုင်ငံအတွက်ရှားကြပါပါအခွင့်အောင်းတရားဖြစ်ပြီးဆက်လုပ်ရမယ့်အချိန်ပဲလို့ညှိနှိုင်းထားတာဖြစ်ပါတယ်။ဆက်လက်ပြီးအစ်တောင်အရှာကဗုဒ္ဓဘာသာနိုင်ငံတွေကိုကိုဗစ် -19 ကာယောဂါဘာကြောင့်ထင်ရှားထားသလဲဆိုတဲ့ကြောင်းစဉ်နဲ့ The Economist Journal မှာညှိနှိုင်းထားတာကိုကြည့်ကြအောင်ပါခင်ဗျာ။ကမ္ဘာတစ်ဝက်ဖြစ်ပေါ်နေတဲ့ကာယောဂါနဲ့ပတ်သက်ပြီးမေးစရာအထူးဆန်းတစ်ခုကတော့အစ်တောင်အရှာမှာရှိနေပါတယ်တဲ့။ဒီကာယောဂါစတင်ခဲ့တဲ့တရုတ်နိုင်ငံကယောဂအဓိကကုသဖြစ်ပေါ်နေတဲ့အိန္ဒိယနိုင်ငံရဲ့နီးဆက်ဆက်ရှိနေပါလျက်နဲ့ဒီအစ်တောင်အရှာကဗုဒ္ဓဘာသာဝင်တချို့သောဘက်သူရင်းဟုတ်ဗုဒ္ဓဘာသာဝင်အများစုနေထိုင်တဲ့ကမ်ဘောဒီးယား၊လာအိုစ်၊မြန်မာ၊ထိုင်း၊ဗီယက်နမ်တို့လိုနိုင်ငံတွေမှာယောဂဖြစ်ပေါ်မှုဆက်ဆက်ပါပါဖြစ်နေရတယ်လို့ဆိုတဲ့မိကုန်ပဲဖြစ်ပါတယ်။ဗီယက်နမ်ဆိုရင်လူဦးရေ68%ရှိတာတယောက်မှမသေးပါဘူးလေ။ထိုင်းဆိုရင်လူဦးရေ38%ရှိတယ်၊သေဆုံးသူ58ယောက်။မြန်မာဆိုရင်လည်းလူဦးရေ52%ရှိတယ်၊သေဆုံးသူ6ယောက်။ဆိုပြီးတော့စီးရင်စရာနဲ့တကွာဖော်ပြပါရဲဗီယက်နမ်လိုနိုင်ငံဟာဘာသာအယူဝါဒကင်းမဲ့တဲ့ကွန်မြူနစ်နိုင်ငံဖြစ်လေတော့ဗုဒ္ဓဘာသာရဲ့အယူအဆရကုသိုလ်ကံတရားကြောင့်လို့ဆိုတဲ့ဟာတော့ဒီနေရာမှာထက်သင်းစဉ်းစားမနေပါနဲ့တော့တိရောကိုစေချာစောင့်ကြည့်ထိန်ချုပ်တဲ့ကျမ်းမာရေးစနစ်ဆိုတာလည်းဒီနိုင်ငံအများပြတ်မှမရှိပါဘူးတဲ့တရုတ်နဲ့ထိတွေ့မှုကလည်းပဲဥပမာမြန်မာတရုတ်နယ်စပ်မှာဆိုလို့ရင်ဟိုဘက်ဒီဘက်ဥတ္တကိုသွားနေကြတာပါအများဆုံးသံတရားဖြစ်နေကြတဲ့အဖြေကတော့ဒီနိုင်ငံတွေမှာအလုံးအလောက်စစ်ဆေးစံတမှုတွေမလုံနိုင်လို့ဆိုပြီးတော့ကမ်ဘောဒီးယား၊လာအိုစ်နဲ့မြန်မာတို့ကိုနမူနာပြကြပါသတည်းသို့တော်လည်းပဲမြန်မာပြည်ဆိုင်ရာနိုင်ငံသားစစ်နာဝန်ထမ်းတူကတော့မစစ်ဆေးနိုင်ပေမဲ့ဒီရောဖြစ်ပြီးဆိုရင်ဖုံးပြထားလို့ရတာမဟုတ်ဘူးလို့အကြောင်းပြပါသတည်းကျမ်းမာရေးကျွမ်းကျင်သူတွေထောက်ပြတဲ့အချက်တစ်ခုကတော့မြန်မာနိုင်ငံရဲ့လူ့ရေးအများစုဟာလူ့ရေးထူထပ်တဲ့မြို့ပြဒေသမှနေတာမဟုတ်ဘူးကျလေတော့ရရမှာနေကြတာများတယ်နောက်ပြီးတော့အဲကွန်ဒီရှင်နာလို့ခေါ်တဲ့လေအေးကန်ထဲမှာပိတ်လောင်နေကြတာလည်းမဟုတ်ဘူးသူတို့ကပြတင်းပေါက်တွေဖြန့်ထားပြီးတော့ရက်ခတ်ပြီးနေကြတာဖြစ်တယ်လို့ဆိုကြပါတယ်တဲ့ဒီချိန်မှာမေးစရာကျန်နေတဲ့မိကုံးကတော့တကယ်လို့များဒီ COVID-19 ကရောဂါဟာဒုတိယအကျော်တတိယအကျော်ထပ်ပြီးပြန့်နှံ့ကူးစက်လာတဲ့ဆိုရင်ဒီအစ်တောင်အရှာကံကောက်နေတဲ့ဗုဒ္ဓဘာသာနိုင်ငံတွေဟာဘလောက်ကြမ်းကြမ်းခံနိုင်မလဲဆိုတာပဲဖြစ်ပါတယ်လို့ရေးသားထားပါတယ်ခင်ဗျာကျွန်တော်ကျော်စံသာပ
ါ VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ် အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ Radio အစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိနေပါပဲထုတ်လွှင့်ပေးနေပါတယ်ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်းတို့အပြင် VOA Facebook အစမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ပါရဲ့ရှင
်အခုတော့ဥက္ကဋ္ဌရဲ့မြန်မာရေးသုံးသပ်ချက်ကိုနှာစင်ရမှာဖြစ်ပါတယ်ကျောင်းပြေရနာထွက်တဲ့နယ်မြေကိုထိန်းချုပ်လိုတဲ့အတွက်ကချင်နဲ့ရှမ်းပြည်နယ်တွေမှာတမတော်ကစစ်စင်ရေးလုပ်ပုံကိုဥက္ကဋ္ဌကရေးသားပြီးကျွန်တော်ညံဝင်းအောင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ
ဒီဘဝရဲ့အကျိုးအမြတ်ရရှိဖို့ရည်ရွယ်ပြီးစစ်စင်ရေးလုပ်တဲ့မဟာဗျူဟာကိုတမတော်ကကျင့်သုံးနေတာကြာပြီဖြစ်ပါတယ်။အထူးသဖြင့်ကျောက်စိမ့်နယ်ဗဒမြားထွက်တဲ့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာစစ်ဘဝရဲ့အကျိုးအမြတ်ရရှိရေးနဲ့စစ်စင်ရေးဟာတသားပြီးဖြစ်နေကြတွေ့ရတယ်လို့ကုလသမဂ္ဂမစ်ရှင်ရဲ့အစိုးရကစားမှာဖော်ပြပါတယ်။လက်နက်ကိုင်အုပ်စုတွေမရက်တည်နိုင်အောင်ဒေသခံကြေးရွာတွေနဲ့အဆက်ပြတ်တဲ့ဖြက်လေးဖြက်လမ်းစဉ်ဟာအစိုးရတပ်တွေတရားစာတထုတ်ယူနိုင်အောင်လမ်းကင်းပေးတဲ့နေမြေရှင်းလင်းလမ်းစဉ်ဖြစ်ပါတယ်။ရန်တကိုင်ပြည်ပကဖြစ်ပွားတဲ့ဒေသမှာတရားစာတထုတ်ယူတဲ့အခါနဲ့ခွင့်ပြုရေးစီမံချိန်လွတ်တဲ့အခါမှာတပ်မတော်အပါအဝင်လက်နက်ကိုင်အဖွဲ့တွေအားလုံးလူ့အခွင့်အရေးချိုးဖောက်ကြပါတယ်။မထောက်ဆက်ချက်ကကချင်ပြည်နယ်တိုင်းဒေသမှာတပ်မတော်စစ်စီရင်လုပ်တာဟာပြင်းနဲ့အကြမ်းတွင်းထွက်ပစ္စည်းတွေကိုကချင်တပ်ဖွဲ့လက်ထက်ကတင်းယူဖို့ဖြစ်တယ်လို့ဒေသခံတွေကပြောပါတယ်စစ်တပ်ရဲ့စီးပွားရေးမှောက်ခိုးလုပ်ငန်းကိုတိသွားတဲ့ဒေသခံတွေကလည်းစစ်တပ်ကအပြောက်ရှင်းတတ်ပါတယ်အဲ့ဒီအခါမှာတရားခံမပေါ်တဲ့ရာဇဝတ်မှုတွေရှိလာပါတယ
်ကချင်ပြည်နယ်မှာကြောင်စိမ့်နဲ့ဗဒမြားတူးဖော်နေတဲ့စစ်တပ်ပိုင်း MEHL မှာလက်အောက်ခံကုမ္ပဏီ23ခုရှိတယ်လို့ကုလသမဂ္ဂမစ်ရှင်ကဖော်ပြပါတယ်ဒါတွေမကသေးပါဘူးတမတော်မြောက်ပိုင်းတိုင်းကလည်းတီးခြားကုမ္ပဏီတီထောင်ပြီးကြောက်စိမ့်လုပ်ငန်းမှာပါဝင်နေပါတယ်တမတော်ထိပ်တန်းအရာရှိတွေကိုတရားစာတတူးဖော်ခွင့်ချပေးနေတာလည်းရှိပါတယ်ရွေးကောက်ပွဲအစိုးရကိုဖွဲ့စည်းတဲ့2017မှာကြောက်စိမ့်စစ်ပွဲစတင်တယ်လို့ပြောနိုင်ပါတယ်ကချင်လူမျိုးရေးတပ် KIA နဲ့18နှစ်ကြာအပြစ်ခတ်ရစဲထားတာကိုချိုးဖောက်ပြီးဖားကန့်ကြောက်စိမ့်မြေကိုချုပ်ကန့်ဖို့စစ်ဆင်ခဲ့တာဖြစ်ပါတယ်တိုင်းမူဟောင်းနဲ့တပ်တူတွင်ဝန်ကြီးဟောင်းဦးအောင်မြင့်ပိုင်တဲ့ကြောက်စိမ့်တွင်မှာ2018ကမြေပြိုလို့19ဦးသေဆုံးပြီးတရားကြောဒဏ်ရာရရှိခဲ့ပါတယ
်။တမှုကစပြီးအကြက်တတားအထိတနိုင်းမြို့နယ်ကြောက်စင်းလုံငန်းမှာစီးပွားရှာကြပုံကိုလည်းကုလသမဂ္ဂမစ်ရှင်ကဖော်ပြပါတယ်။တနိုင်းမြို့တောင်ဘက်နောဂျေဘွန်းတောင်တန်းကရွှေမော်နဲ့ပရင်မော်ကိုချုပ်ကင်နိုင်ရေးအတွက်2019ကတပ်မတော်နဲ့ KIA တပ်ဖွဲ့ဖြစ်ရမှာအရသာအများအပြားသေဆုံးကြပါတယ်။ကျောင်းပြတူးဖို့တဲ့ကုမ္ပဏီကိုရောလက်လုံးလက်စားအလုပ်သမားတွေကိုရောမြောက်ပိုင်းတိုင်းကစက်ကြီးကောက်ပါလေ။ဘင်းကြောက်စစ်စင်ရေးမှလည်းတပ်မတော်သားတွေကအရသားတွေကိုအတင်းအဓမ္မခိုင်းစီပါလေ။နေရာတိုင်းလူလုံးမှာရှိတဲ့အစိုးရတပ်သားတွေကိုလက်ထိုးနိုင်မှပြင်းပုံရွှေမော်မှာလုခွင့်ရပါလေ။စစ်တပ်ရဲ့ဖွားဖက်တော်ဖြစ်တဲ့လူအခွင့်အရေးချိုးပြမှုတွေကိုဒေသခံတွေခံစားကြရပါလေ
။ဖားကန်ကကြောက်စင်းနေပြီးအစိုးရတပ်လက်အောက်ရောက်ရှိသွားခြင်းကလေးကစပြီးKIA ကချင်တပ်ဖွဲ့ဟာပရင်မော်တွေကိုအားကိုးလာပါတယ်။ဒါကြောင့် KIA ကိုတိုက်ထုတ်နိုင်ရင်ပရင်မော်ကရတဲ့ဝင်ငွေတွေအစိုးရတပ်စီရောက်လာမှသိကြပါတယ်။ဒါကြောင့်2016ကစပြီးတနိုင်းမြို့နယ်ကရွှေမော်နဲ့ပရင်မော်ကိုချုပ်ကန့်မှုရည်ရွယ်ပြီးအစိုးရတပ်ကစစ်ဆင်ရေးလုပ်ခဲ့ပါတယ်။2019မှာတော့တရင်ဆယ်ရင်တနိုင်းမှာတပ်ဆွဲနိုင်ပါပြီ။မော်ရင်းမှာနေထိုင်သူတွေထွက်ပြေးဖို့နဲ့ထွက်မပြေးရင် KIA နဲ့ပူးပေါင်းတဲ့ရန်သူဖြစ်တတ်မှတ်မယ်လို့တပ်ကကြေညာပါတယ်။ပြင်းနယ်မြေကိုစစ်တပ်ကသိမ်းပိုက်လို့ဒေသခံတွေဒုက္ခရောက်ရပုံကိုသွေးစွန်းသောပြင်းအမိနဲ့ကချင်လူမှုဖွံ့ဖြိုးရေးကွန်ရက်ကအစိုးရခန်းစာထုတ်ပြန်ခဲ့ပါတယ
်။ရှမ်းပြည်နယ်တောင်ပိုင်းကမိုင်းရှူးပဒမြားနယ်မြေကိုလည်းစစ်တပ်ကချုပ်ကင်ပါတယ်။စစ်တပ်ပိုင် MEHL ရဲ့မြမပဒမြားလုပ်ငန်းလက်အောက်မှာလုပ်ကိုင်းနေတဲ့ပဒမြားကုမ္ပဏီ456ခုကိုလုပ်ပိုင်ခွင့်လိုင်စင်ထုတ်ပေးထားပါတယ်။ MEHL ရဲ့ပဒမြားလုပ်ငန်းဖြစ်တဲ့ပစ္စာဘန်ကုမ္ပဏီဟာမိုးမိတ်မြို့နယ်မိုင်းဟဒေသမှာရွှေမော်လုပ်ကင်ပါတယ်။အင်းမြပြည်စုံရွှေမော်ကုမ္ပဏီရဲ့ညွှန်ကြားရေးမှူးဟာစစ်တပ်ပိုင် MEC မှာလဲ ညွန်ချိုင်းမှုတူဖြစ်ပါတယ်။တိုင်းရင်းသားလက်နက်ကင်တွေရံပုံငွေရှာပုံတို့ကုလသမဂ္ဂမရှင်ကတင်ပြဖို့အစီအစဉ်မရှိဘူးလို့ဆိုပါတယ်။ဒါပေမဲ့အပြစ်ခရစရေးသဘောတူချက်ရယူစဉ်ကတိုင်းရင်းသားလက်နက်ကင်အဖွဲ့တွေနဲ့တပ်မတော်အကြားတရားစတာမျှဝေမဲ့အစီအစဉ်ရှိခဲ့တယ်လို့ဆိုပါတယ်။ဒါကြောင့်လည်းတရားစတာထုတ်ယူရင်းမှာတပ်မတော်နဲ့တိုင်းရင်းသားလက်နက်ကင်တွေအပြန်ဆိုင်တိုက်ခိုက်နေကြတာဖြစ်ပုံရပါတယ်။စစ်တပ်ကချုပ်ကင်တဲ့ကြောင်းမြေနယ်မြေမှာတပ်မတော်သားတွေဟာရာဇဝတ်မှုမျိုးစုံကျူးလွန်တယ်လို့ကုလသမဂ္ဂမစ်ရှင်အဖွဲ့အစည်းအခါစာမှာဖော်ပြထားပါတယ်ခင်ဗျာ
။ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ COVID-19 နဲ့ကိုဝင်ဆောင်မိခင်ကာကွယ်ရေးအကြောင်းတင်ပြထားပါတယ်။ဒီ COVID-19 ကမ္ဘာကာယောဂါကြီးကူးစက်မှုဟာကိုဝင်ဆောင်မိခင်တွေမှာအဖြစ်နည်းပေမဲ့ပိုပြင်းထန်တာတချို့နိုင်ငံတကာမှာစတွေ့လာတာကြောင့်ပိုဘီယူဆိုင်ကာကွယ်ဖို့လိုလာပြီလို့သတ်ဖွားမိရဲ့အထုကူတွေကတတိပေးလိုက်ပါလေဘလို့ပိုပြင်းထန်မှုမျိုးပါလေဘလို့ပိုဘီယူဆိုင်ကာကွယ်တဲ့မှာလဲဒီအကြောင်းသတ်ဖွားမိရဲ့အထုကူအငိမ့်စားပါမောက္ခဒေါက်တာမြတိရာကဝင်းမင်းကမင်းမြန်ထားပါလေဟုတ်ကဲ့သတ်ဖွားမိရဲ့အထုကူဆရာဝန်ကြီးပါမောက္ခဒေါက်တာမြတိရာခင်ဗျာကျွန်တော်ဒီ COVID-19 ယောဂါကူးစက်မှုကကိုဝင်ဆောင်မိခင်တွေမှာကူးစက်ခံရမှုနေတာကိုကမ္ဘာတွေ့ရှိချက်တွေရှိထားတယ်လို့မြန်မာနိုင်ငံမှာလည်းဆီမံရေးအခုချိန်ထိပိုးတွေ့လူနာမတွေ့ရသေးပေမဲ့လည်းကိုဝင်ဆောင်မိခင်တွေရဲ့သဘာဝအရာဒီတခြားသူတွေထက်ပိုပြီးတော့ဗီးယူးဆက်ရတဲ့ကလေးအတွက်ပါပေါ့နော်ပိုစိုးရင်တက်တဲ့အတွက်သူတို့ကိုအဓိကဘာစပြောပြခြင်းလဲဆီမံရေး COVID ကာလမှာ
တော့လေကိုဝင်ဆောင်မိခင်တွေကနောက်တူလူနိုင်ငံတကာမှာတွေ့ရှိချက်အရာရောထောက်ထားရရပေါ့ပိုပြီးများဖြစ်သလားဆိုတော့ပိုမဖြစ်ပါဘူးဒါပေမဲ့ထိတွေ့မှုရှိရင်တော့တခြားလူတွေနည်းတူပဲကူးစက်နိုင်တာတော့ရှိပါတယ်ဒါပေမဲ့ကိုဝင်တွေရဲ့တဘာဝလျောက်ပဲထိတွေ့မှုဟိုနည်းလူလာတော့မသိမွေးဖွားဖို့အတွက်ဆေးရုံကိုတက်လာတဲ့လူနာတွေမှာစစ်ဆေးကြရရှိရပေါ့တချို့နိုင်ငံတွေမှာတော်တော်နိုင်ငံမှာတော့မစစ်နိုင်သေးပါဘူးရောဂါလက္ခဏာမရှိသေးတဲ့ကိုဝင်တွေကိုမစစ်ပါဘူးအဲ့တော့အဲ့လိုအဖြစ်နည်းတွေဆိုပေမဲ့လေကနတော်တလူပဲသဘာဝအရပုံဝင်တဲ့ကာလမှာသူယူဆိုင်ရတယ်ခဲမှာတရေသားလေးလေးရှိနေတယ်ဆိုတဲ့ခါကျတော့အဖြစ်နေရဆိုတော့လေယူဆိုင်ရမယ်တဲ့မှာပါလာပါပေါ့နော
်ဟုတ်ကဲ့ဆင်မအဲ့တော့တကယ်လို့ဖြစ်လာခဲ့ရောအခြားသူတွေထက်ပိုပြင်းထန်နေတဲ့အနေအထားမျိုးဆိုရင်ရလားဆင်မ
သိနိုင်ခြင်းကကိုယ်ဆောင်မိခင်တွေကိုပြတ်တဲ့ခါမှာတော့အောက်ပိုင်းဆိုင်ကြည့်တဲ့ဒီကတော့ပိုပြင်းထန်နေတာကြီးပေါ့တန်းတဲ့လူနဲ့တန်းတူပဲအဲ့မဲ့အစားလူတွေနီးတွေပဲအဲ့ဒါကြီးရယ်ကိုကအားနေရယ်နာရာရှိယောဂခံနေရှိတဲ့လူပိုပြင်းထန်နေဆိုတဲ့လူမျိုးပဲကိုယ်ဆောင်တွေလည်းဖြစ်တတ်တယ်လို့ဆိုပြီးလက်ခံထားပါတယ်။ဒါပေမဲ့အခုနောက်ဆုံးတွေ့ရှိချက်ပေါ့လေ CDC အမေရိကန်ကနေပြီးတော့သုတေသနတစ်ခုရဲ့တွေ့ရှိချက်အရတော့ကိုယ်ဆောင်မိခင်တွေကကိုယ်ရင်းမရှိတဲ့လူတွေလည်းစားလို့ရှိရင်ကိုယ်ဝင်သွားလို့ရှိရင်ဆေးရုံတက်ရတယ်လို့ပုံများတယ်ဆိုပြီးတွေ့ရှိထားပါတယ်။ဒါနဲ့လည်းတို့တိုင်းပြည်မှာတော့ဒီကိုရိုနာဗိုင်းရပ်စ်ရပြီဆိုလို့ရှိရင်လူတိုင်းဆေးရုံမတင်ရဘူး။အဲ့တော့ပြင်းထန်မှဆေးရုံတင်တဲ့အတွက်ကြောင့်မလို့ဆေးရုံတင်တာကိုပြင်းထန်တဲ့အနေနဲ့ယူဆမယ်ဆိုရင်ကိုယ်ရှိတဲ့လူတွေဆေးရုံတင်တဲ့နှုန်းက15000ခန့်လောက်ရှိပြီးကိုယ်မရှိတဲ့လူက900ခန့်လောက်ပဲရှိတယ်လို့ဆိုပါတယ်။ဒါပေမဲ့တို့ရှိမှဒီအထူးချက်မှကုကဆောင်ကိုကုကရတဲ့နှုန်းကတက်တော့လေကိုယ်ဆောင်မှပုံပြီးများတယ်900ခန့်လောက်ရှိပြီးတော့ကိုယ်မရှိတဲ့လူက300ခန့်လောက်ပဲရှိတယ်ဆိုတဲ့တွေ့ရှိချက်လေးတွေရှိလာပါတယ်။ဒီတရှိတဲ့အရာဆိုလို့ရှိရင်ကိုယ်ဝန်ဆောင်တွေအတွက်ပုံပြီးစိတ်ပူစရာရှိတယ်ဆိုတာရှိလာပါတယ်။ဒါပေမဲ့ဒီအချိန်ထိတော့တည်ဆုံးတဲ့အချိန်ဆိုတာမျိုးတော့မတွေ့ရသေးပါဘူး။
ဟုတ်ကဲ့ဆရာမ။အဲ့တော့အခုလိုနေထားမှာသူတို့ကိုတည်ကြောင်ပေါ့ဆရာမနော်ဘယ်လိုကြံပေးခြင်းလဲ
။ကိုယ်ဝန်တွေဆိုတာကကိုယ်ဝန်ရှိတဲ့လူနဲ့ဆိုင်ရင်ဝန်ကြတိုက်ထဲမှာသတိသားလေးထည့်ထားပါတယ်။အဲ့ဒီသတိသားလေးကတရားရုံးကိုယ်နဲ့ထပ်တူထပ်မြဒီလိုအတူတဲ့ကလေးမဟုတ်ပါဘူး။ foreign body တခုဆိုပါစို့။ခန္ဓာကိုယ်ရဲ့ကိုယ်ခံအား foreign body ဆိုပြန်ကန်ထုတ်တတ်ပါတယ်။အဲ့တော့ကံမထွက်အောင်ခုကံနဲ့အာတိတ်ကြ။အနိုင်ကြောင်းနေနေရရဲ့နောက်ဟော်မုန်းအပြောင်းလဲတွေပေါ့။ဒီအပြောင်းလဲတွေကြောင့်မလို့ကိုယ်ဝင်တဲ့တွေကတချို့သောဗိုင်းရပ်စ်တွေကိုပြင်းထန်စွာတုံ့ပြန်တတ်တယ်ဆိုတာတွေ့ရှိခဲ့ပြီးသားပါ။ဥပမာရေယုံဗိုင်းရပ်စ်ဗိုင်းကရကလေးကိုပါထိခိုက်နိုင်တဲ့အထိပြင်းထန်တယ်။အမေကလည်းပြင်းပြင်းထန်ထန်ဖြစ်စေတတ်တာလေ။အထောက်အထားရှိခဲ့ပါ။အဲ့တော့ကိုရိုနာဗိုင်းရပ်စ်ကရောပြောလို့မရသေးပေမဲ့ဒီအချက်လက်ကပိုပြီးဆိုးပါးစေနိုင်တယ်ပေါ့။အထူးသဖြင့်လာရည်နဲ့ကိုယ်ဝင်ပေါ့ခုနလနောက်ပိုင်းဆိုရင်ဒရီလာလေးရဲ့တအိမ်ရဲ့အရွယ်စားကတော်တော်လေးကိုကြီးမားနေပြီဖြစ်တဲ့တကြောင်မလို့သူ့ရဲ့ရင်ကောင်းနဲ့ဝင်ကောင်းအကန့်ကအပေါ်တွန့်တင်ထားတယ်လို့ဖြစ်တဲ့ကြောင်သူတို့အသက်ရှူရတာသိခဲ့ပါအဲ့တော့တကယ်လို့ညာ COVID-19 ခံစားရလို့နော်အဆုတ်ပါရောင်းနေဆိုရင်သူကတာမန်လူထဲတော့ပိုပြီးတက်ရှိတာပိုခက်ပြီးတော့ပိုပြင်းထန်နိုင်ပါတယ်ဒါကြောင့်မြန်မာနိုင်ငံကျန်းမာရေးနဲ့အခစားဝင်ကြီးဌာနကနေပြီးတော့28ပတ်ကိုဝင်6လ9လနောက်ပိုင်းကိုဝင်တွေကပိုပြီး view site တင်နေဆိုပြီးတော့ဟုတ်ပြန်ထားမိတာဖြစ်ပါတယ်
ဟုတ်ကဲ့ဆရာမကြီးအဲ့တော့ပိုပြီးတော့ view site ဖို့လိုတဲ့အတွက်ဒီကာကွယ်ရေးအပိုင်းတွေမှာ
ပိုပြီး view site တင်နေဆိုတဲ့အတွက်ကြောင့်မလို့ပုံမှန်လူတိုင်းလူတိုင်းကအပြင်ထွက်ရင် mask တမင်းလက်ခဏခဏဆီးရမယ် social distancing နဲ့နေနေချင်းနိုင်ရင်အိမ်ထဲမှာပဲနေလို့ဆိုတာဒါလူတိုင်းလိုက်နာအမယ်ဟာပေါ့အဲ့တော့ကိုဝင်တွေအနေနဲ့ကြတော့ပိုပြီးတော့လိုက်နာတင်ပါတယ်ဘုရားကကိုဝင်တွေလည်းဖြည့်တွေ့မှုရှိရင်ပြုဆက်နိုင်တယ်အခုကိုဝင်တွေဒီမှာဖြစ်တာနည်းနေတယ်ဆိုတာလေကိုဝင်တွေကဖြည့်တွေ့မှုနည်းလို့လည်းဖြစ်နေတယ်ကိုဝင်တွေဆိုတာအပြင်အလုံးလုံးနေတဲ့ကိုဝင်တွေကတော့ဖြည့်တွေ့မှုရှိနိုင်တာပေါ့လေကိလေမှုရှိရင်ဖြစ်နိုင်တယ်ဆိုတော့ဒီကြောင့်မလို့ဒီလေးကထားမှာတော့ဖြစ်နိုင်ရင်အေးရမှာပဲနေပါ။မဖြစ်နိုင်လို့ထွက်ပြီးရေးဆိုလို့ရှိရင်လေတကယ်ကိုခုနကတော့လူတိုင်းလူတိုင်းလိုက်နာတဲ့ကာကွယ်တဲ့နည်းလမ်းတွေပဲ။ဒါတွေကိုပို့ပြီးအလေးထားပြီးတော့လိုက်နာတင်ပါတယ်။ပေါ်စားလို့ပြရပါဘူး။အဲတော့လက်ကခန်းကစီးပါ၊စပြာနဲ့ရေနဲ့စီးပါ။ဒါမှမဟုတ်လို့ရှိရင်ခဏခဏစီးဖို့အလွယ်တကူဖြစ်နိုင်ဖို့ hand sanitizer လို့ခေါ်ပို့တည်ရဲ့အေးနဲ့လက်ကနည်းလမ်းစီးပါ။အတူကကြတော့ mask ကိုတည်တည်ချာချာကြပ်ပါ။အခုကျွန်တော်တို့ဗမာပြည်မှာတော့လေ mask ကိုတက်နေကြမဟုတ်တော့သူတို့လည်းနေရထိုင်ရခက်တာပေါ့လေ။ခက်ပြီးတော့နှာခေါင်းမှာတက်လိုက်၊မျိုးစိမှာဆွဲချလိုက်နဲ့အဲ့လိုမျိုးကြီးဖြစ်ကြတယ်ပေါ့နော်။သူတက်ခါကျတော့ကိုဝင်သေးတယ်နေနေရတော့ two view site ပြီးတော့ mask ကိုအဲ့လိုမျိုးပုံပေါ်ဆက်ဆာမောက်လုပ်ခင်းနဲ့တည်ချာအပြင်ထွက်ပြီးဆို mask ကိုတည်ချာတက်ဖို့လိုတယ်။နောက်ပါ social distancing ဆိုတော့လေသူတွေကလိုက်နာဖို့ခဲရင်ကြအပြင်ပဲရောက်သွားရင်သူတို့ပြင်ဈေးရောပါလို့ဆို social distancing လို့ကခက်တယ်။ဆိုအဲ့လိုနေရာမျိုးတွေကိုပုံဝင်တွေအနေနဲ့သူသတိထားပြီးရှောင်ရှားဖို့လိုတာပေါ့လေ။တကယ်လို့မချစ်မညီထွက်ရင် social distancing ဒီချာလို့ဖို့လိုပါ။အဲ့တော့ပိုလုံးတင်လာဆိုတော့အချက်လက်ကတော့ဒါပဲ။ဒါပေမဲ့ပေါ်မစားဘဲနဲ့ပိုပြီးလုပ်ဖို့တိုက်တွန်းနေပါလေ။ဒါဖြစ်လို့လေဆိုတော့ဖြစ်လာပြီးရှိဆိုလို့ရှိရင်အမေတွေမကဘူး။ဝိုက်ချက်မှကလေးလေးလေးရှိရလေ
။ဟုတ်ကဲ့ဆရာမ။အဲ့ဒီတော့ကိုယ်ဆောင်မိခင်မှာပိုးရှိလာလို့ရှင်ကလေးအပေါ်မှာရောဘယ်လိုစိုးကျိုးရှိနေလဲဆရာမ
ကလေးပေါ်မှာအကျိုးတရားမှုနည်းပြောရင်တော့ခြေလက်အင်္ဂါမစုံတာကလေးဖြစ်တာဖြစ်နိုင်တာဆိုအဲ့ဒီထောက်ထားရမရှိသေးဘူးဒါပေမဲ့တိတိကျကျသိကြတာပါလဲဆိုရင်လရက်နဲ့ပိုင်းမှာတော့လမရှိသေးနဲ့ဘူးဖာတက်တဲ့ထောက်ထားတော့ရှိနေပြီဖြစ်ပါတယ်ဒါကြောင့်မလို့ခြေလိုက်လို့ရှင်အမေတွေမကဘူးကလေးပါဖြစ်ခိုင်းနိုင်တယ်ပေါ့ကလေးရှိကိုကူးဆက်နိုင်သလားဆိုတော့အဲ့ဒီအထောက်ထားတော့အတိအကျမရသေးဘူးပေါ့။ဒါပေမဲ့လမ်းစီပဲမူခါတတ်တယ်။ဟောဒါကြောင့်မလို့ကူးဆက်ဖို့ရည်ကြည်ပါတယ်။ဒါကြောင့်မလို့အလေးနဲ့ထားပြီးတော့လိုက်နာတင်ပါလေ။တမယီဝန်ကြီးဌာနကထုတ်ပြန်လာတဲ့ချက်လက်တွေကိုလူတိုင်းလိုက်နာတင်မယ်။ကိုယ်ဝန်ကြီးတွေပို့ပြီးလိုက်နာတင်ပါလေ
။ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆင်မ
先တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေကြောင့်နေရက်စွန့်ခွာထွက်ပြေးလာရသူတွေနှစ်သိန်းနီးပါးရှိနေပါတယ်။ကြောက်ဖြူဒေသခံ၈ဦးကိုအကြမ်းဖက်တိုက်ဖျက်ရေးဥပဒေပုံမှန်နဲ့တညဝတီရေတပ်စခန်းကတရားစွဲဆိုခဲ့တယ်ဆိုတာနဲ့ကာလအတန်ကြာရပ်ဆိုင်နေတဲ့21ရာစုပင်လုံစတုထအကျဉ်အစည်းအဝေးကိုလာမယ့်ဩဂတ်စ်လမှာကျင်းပသွားမယ့်အကြောင်းတွေကိုကြားကြားရမှာပါရှင်။ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါစီရဲတင်းမာနေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေကြောင့်နေရစွန့်ခွာထွက်ပြေးလာရသူ၂သိန်းနီးပါးရှိနေတယ်လို့စစ်ရှောင်တွေကိုဇယင်းကောက်ယူနေတဲ့ရခိုင်တိုင်းသားမျိုးနွယ်စုများအစည်းအရုံး REC ကဇူလိုင်လ9ရက်နေ့မှာတရင်ထုတ်ပြန်လိုက်ပါတယ်စစ်ရှောင်တွေတိုးလာတာနဲ့အမျှစစ်ရှောင်စခန်းတွေမှာလည်းစောက်ဝတ်နေရေးအခက်အခဲမျိုးစုံနဲ့ရင်ဆိုင်နေကြရပါတယ်မကြာသေးခင်တုန်းကနယ်မြေရှင်းလင်းရေးလုပ်မဲ့ညွန်ကြားချက်ထုတ်ပြန်ပြီးတဲ့နောက်ပြန်လည်ရုတ်သိမ်းခဲ့ပေမဲ့တိုက်ပွဲတွေဖြစ်ပွားနေသေးတဲ့ရတိတောင်မြို့နယ်ဖက်မှာလည်း
ထောင်တောင်းချီတဲ့ဒေသခံတွေဘေးလွတ်ရာကိုတိမ်းရှောင်နေကြရတာပါရခိုင်ဒေသမှာလက်ရှိအချိန်ထိတိုက်ပွဲတွေပြင်းထန်နေသလိုနိုင်ငံတကာအကူအညီပေးရေးအဖွဲ့20ကလည်းရခိုင်ပြည်နယ်မှာလက်နက်ကင်ပဋိပက္ခတွေကြီးထွားလာနေတာကြောင့်စားနပ်ရိက္ခာပြက်လက်မှုနဲ့အိုးအိမ်စွန့်ခွာရတဲ့အခြေအနေတွေပိုဆိုးလာမှာကိုစိုးရိမ်ကြောင်းလည်းမကြသေးခင်ကပဲသတိပေးထားပါတယ်
ရခိုင်ပြည်နယ်ကြောက်ဖြူခြေဆိုင်ဒညဝတီရေရစကန်းကဖမ်းဆီးထားတဲ့ဒေသခံရှိဦးကိုကြောက်ဖြူမြို့မှရေစကန်းမှာအကြမ်းဖက်တပ်ရေးဥပဒေပုံမှန်50ကကြီးစိုက်မြင်ဆွဲ52ညသူနဲ့ဒညဝတီရေရစကန်းကတရားလိုလုပ်ပြီးဇူလိုင်လ5ရက်နေ့မှာတရားစွဲဆိုလိုက်ပါတယ်အခုတရားစွဲဆိုခံရတဲ့သူတွေကတော့ကြောက်ဖြူမြို့နယ်ကတ်တပီရရရှိဦးနဲ့စိုင်းချုံတွန်ချေရအောင်ချုပ်ရေးဖွဲ့ဝင်မောင်လှမြင့်တို့ဖြစ်တယ်လို့ကြောက်ဖြူမြို့ခံတွေကပြောပါတယ်သူတို့တွေကိုဇွန်လ26ရက်နေ့ကကင်းလှည့်လာတဲ့အစိုးရတပ်ဖွဲ့တစ်ခုကကတ်တပီချေဝါနီမှာဖမ်းဆီးခဲ့တာဖြစ်ပြီးတပတ်ကျော်ကြာရေသဌာနချုပ်မှချုပ်နှောင်သားရကနေအခုလိုတရားစွဲဆိုလိုက်တာပါအခုတရားစွဲဆိုခံရတဲ့သူတွေဟာလူငယ်ပိုင်းနေဖြစ်ပြီးဖမ်းဆီးသွားတဲ့နေ့ကစပြီးတော့မိသားစုတွေခုချိန်ထိသွေးခွေမရသေးဘူးလို့လည်းမြို့ခံတွေကပြောပါတယ်
အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအာဏာရလာရင်ငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့တိုင်းရင်းသားအခွင့်အရေးတို့ပုံမတိုးတက်လာမယ်လို့ယူဆခဲ့ကြပေမဲ့လက်တွေ့ဖြစ်မလာတာကြောင့်တိုင်းရင်းသားတွေယုံကြည်မှုကျဆင်းလာတယ်လို့မွန်ပြစ်သက်ပါတီ NMSP ဥက္ကဋ္ဌနိုင်ဟန်တာကပြောပါတယ် NLD ခေါင်းဆောင်တွေဟာတိုင်းရင်းသားတွေဖက်မှာရက်တီကာကွယ်တဲ့ပုံစံမရှိသလိုခြေမုံတိုက်ခိုက်တဲ့အမြင်တွေရှိနေတာကြောင့်တိုင်းသားတွေဖက်ကယုံကြည်မှုအများကြီးကျသွားပြီလို့နိုင်ငံသားကဆိုပါတယ်မွန်ပြည်နယ်ဘလူးကျွန်းတရားကိုပိုချွတ်အောင်ဆန်းတရားအမိပြောင်းလဲခဲ့တဲ့ NLD ပါတီအစိုးရရဲ့လှုပ်ရကြောင်းတရခန့်တွေရဲ့ကန့်ကွက်မှုတွေနဲ့ကြုံတွေ့ခဲ့ရပါတယ်
ချင်းပြည်နယ်ဟာကားမြို့ပြည်သူ့စေယုံမှာစေကူတာမှုခံယူနေတဲ့ COVID-19 နောက်ဆုံးလက်ကျန်လူနာအမှတ် 232 ဟာဓာတ်ခွဲစစ်ဆေးမှုအဖြစ်နှစ်ကြိမ်ဆက်တိုက် negative ဖြစ်ပြနေတဲ့အတွက်ဇူလိုင်လ6ရက်နေ့ကစေယုံကစဉ်းသွားပြီးဖြစ်လို့ပြည်နယ်တွင်း COVID-19 ရောဂါပိုးကူးစက်ခံရသူမရှိတော့ဘူးလို့ဟာကားပြည်သူ့စေယုံအုပ်ဒေါက်တာမန်ပြက်ကုန်းကပြောပါတယ်ချင်းပြည်နယ်ဟာမြန်မာနိုင်ငံမှာ COVID-19 ရောဂါပိုးပထမဆုံးတွေ့ရှိတဲ့ပြည်နယ်ဖြစ်ပြီးတီးတိမ်မြို့ပြည်သူ့စေယုံမှာပိုးသွေးလူနာ9ဦးနဲ့ဟာကားမြို့ပြည်သူ့စေယုံမှာ3ဦးစုစုပေါင်းလူနာ10ဦးထိရှိခဲ့တာဖြစ်ပါတယ်ချင်းပြည်နယ်မှာ COVID-19 ရောဂါပိုးတွေ့ရှိလူနာအလုံးစေယုံကနေဆင်းသွားကြပြီဆိုပေမဲ့ပြည်သူလူထုအနေနဲ့မပေါ်စားသင့်ကြောင်းအိန္ဒိယနိုင်ငံဘက်ကနေရပ်ပြန်လာမဲ့သူတွေအများပြားရှိနေသေးတာကြောင့်သတိထားဖို့လိုအပ်နေသေးတယ်လို့အစိုးရအဖွဲ့ကပြောပါတယ်
COVID-19 ကပ်ရောဂါကာလမှာရွေးကောက်ပွဲအနိုင်ရဖို့အတွက်ပါတီစည်းရုံးရေးလုပ်ငန်းနဲ့နယ်မြေစည်းရုံးရေးလုပ်ငန်းတွေမှာကရင်တိုင်းရင်းသားပါတီတွေအနေနဲ့စိန်ခေါ်မှုများစွာရှိလာမယ်လို့ကရင်ပါတီတွေကပြောပါတယ်။ COVID-19 ကြောင့်လူစုလူဝေးမလုပ်ဖို့တမန်ရေးလမ်းညွှန်ချက်တွေရှိသလိုအာဏာရပါတီနဲ့နိုင်ရှင်ရင်ငွေကြေးအင်အားနည်းနေသေးတဲ့အတွက်လူထုများစည်းရုံးတဲ့အခါအမျိုးသားရေးစိတ်ဓာတ်များနဲ့သာစည်းရုံးရမှာဖြစ်တယ်လို့ကရင်ပြည်နယ်အခြေစိုက် KNDP ပါတီဥက္ကဋ္ဌမန်းအောင်ပြည်စိုးကပြောပါတယ်။ဒါအပြင်စည်းရုံးရေးစစ်မဲ့နေရာကိုခွင့်ပြုမိန့်တောင်းခံရမှာနဲ့ပတ်သက်ပြီးလွတ်လပ်မှုမရှိဘူးလို့လည်းကရင်ပါတီတချို့ကပြောပါတယ်2020ရွေးကောက်ပွဲကိုနိုဝင်ဘာလ10ရက်နေ့မှာပြုလုပ်သွားမယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဇူလိုင်လ10ရက်နေ့မှာကြေညာလိုက်ပြီးဖြစ်ပြီးပါတီအသီးသီးရှိဝင်ရောက်ရွေးခံမဲ့လွတ်တော်ကိုယ်စားလှယ်လောင်းအမည်စည်းရင်းကိုတော့ဇူလိုင်လ20ရက်နေ့ကစပြီးစတင်တင်သွင်းရမှာဖြစ်ပါတယ်
ရှမ်းပြည်နယ်တောင်ပိုင်းလဲချမ်းမြို့နယ်ထဲမှာဒေသခံလူစုကန့်ကွက်လက်မှတ်ရေးသူထားတဲ့ကြားကကြောင်မီသွေးသူ့ဘော်ဖို့ကုမ္ပဏီတစ်ခုကနေကြိုးစားနေပါတယ်။ဇူလိုင်လ6ရက်နေ့ကကုမ္ပဏီတစ်ခုကနေလဲချမ်းမြို့ဟိုင်းဆိုင်ရွာဘုံကြီးကျောင်းကိုလူလှုပ်ပြီးတော့ကြောင်မီသွေးသူ့ဘော်ကိုရရှိရေးကျောင်းထိုင်စရာတော်စီကိုတွားရောက်ဆွေးနွေးခဲ့တယ်လို့သိရပါတယ်။ဆရာတော်ပြောပြချက်ရကတော့ကုမ္ပဏီကလူတွေဟာဒေသခံတွေကန့်ကွက်လက်မှတ်ရေးသားမှုကိုပြန်လည်ရုပ်သိမ်းပေးဖို့တောင်းဆိုခဲ့ကြောင်းဟေဟင်းကုမ္ပဏီကဖြစ်ကြောင်းမိန့်တော်မူပါတယ်။လဲချမ်းမြို့နယ်ဟိုင်းဆိုင်ရွာမှာကြောင်မီသွေးသူ့ဘော်ဖို့အတွက်ကုမ္ပဏီကနေဧက900ခန့်ရထားပြီးလက်ရှိမှာဒေသခံတွေကိုလိုက်လံစီယုံနေတယ်လို့လဲလဲချမ်းဒေသခံတွေကပြောပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါပြည်ထောင်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံးစတုထအကျင့်အစည်းအဝေးကိုလာမယ့်ဩဂတ်စ်လမှာကျင်းပသွားဖို့အစိုးရတက်မတော်နဲ့တိုင်းသားလက်နက်ကင်အဖွဲ့တို့ဆွေးနွေးခဲ့ကြပါတယ်ဒီအကြောင်းကိုတော့မိကလျာမွန်ကနေတင်ဆက်ပြီးသွားမှာပ
ါဇူလိုင်လ4ရက်နေ့ကရန်ကုန်မြို့အမျိုးသားပြည်နယ်တည်မြဲရေးနဲ့ငြိမ်းချမ်းရေးစင်တာ NRPC တွဲဆောင်ဆွေးနွေးပွဲအတွင်းအ ဩဂတ်စ်လဒုတိယပတ်မှာ23ရာစုပင်လုံးဒေါက်တာစီဝေးချင်းပါဖို့ရှိတယ်လို့ရခိုင်ပြည်လွတ်မြောက်ရေးပါတီ ALP မှဒေါက်စောမြရာဇာလင်းကအခုလိုပဲပြောပါတယ်
ပြည်ထောင်စုငင်းကြေးနေလာခံစစ်တရားတို့ပြန်လုံးကျမတို့ကတော့သဒ္ဒုထအစည်းအဝေးလို့ခေါ်တာပေါ့လေကျမတို့ရက်သတ်မှတ်ထားပါပြီ7/23/24 August ကျမတို့ကတော့ EAO နဲ့အစိုးရဂျမ်းမှနှီးပြီးတော့ရထားတဲ့ရက်ဖြစ်ပါတယ်ကျမတို့က NCA ရဲ့လှုပ်ထုံးလုံးနည်းအတိုင်းကိုလည်းမကျွလွန်ရအောင်ဆိုပြီးတော့မှ UPDJC အစည်းအဝေးကိုခွေယူကျင်းပဖို့လည်းရှိပါသေးတယ
်အခုလိုဆိုရနဲ့ပြည်ရတိုင်းရင်းသားလက်နက်ကင်ဖွဲ့တို့ဤနိုင်တို့ရလာတဲ့ရက်ကိုသက်ဆိုင်ရာအဖွဲ့အစည်းခေါင်းဆောင်တွေစီဆက်လက်တင်ပြပြီးအတီးပြုတ်ချက်ရယူအောင်မှာဖြစ်တယ်လို့အစိုးရငင်းချမ်းရေးကော်မရှင်ဦးလောက်မောင်ရွှေကခုလိုပြောပါဗျာ
အဲ့ဒီအစိုးရပြုချက်ကိုဒီအစိုးရဒီတက်မတော်ဖြစ်တော်စုဘက်ကလည်းသူတို့သက်ဆိုင်ရာဒီကြီးရဲ့အခြေကိုသူတို့တင်ပြမယ်။ EAO ရဲ့ဘက်ကလည်းသူတို့ PPS ကိုတင်ပြမယ်။ဖက်တင်တယ်မဖက်ပြန်စီတော်မှာရက်ကအတူဖြစ်ပါလား
။မြမနိုင်ငံရေးသုံးဓာတ်တူဦးတန်းစိုးနိုင်ကတော့အခုကျင်းပမဲ့ငင်းချရေးညီလာခံဟာအဖြစ်တဘောလောက်ပဲကျင်းပနိုင်နိုင်မယ်လို့ပြောပါတယ်။
ကျွန်တော်တို့ကပင်လုံလုပ်ငန်းစဉ် NCA လုပ်ငန်းစဉ်ရပြောလို့ရှိရင်မြို့သားဆင်နိုင်ငံရေးဆွေးနွေးပွဲတွေလုပ်ပြီးတော့မှအဲ့ဒီတက်လာတဲ့အဖွဲ့တွေကိုချက်လက်တွေကိုဆွေးနွေးရမှာဗျ။ဒါပေမဲ့လက်တွေ့ရတော့အခုကတော့မြို့သားဆင်နိုင်ငံရေးဆွေးနွေးပွဲတွေလည်းမလုပ်နိုင်တဲ့အခါကျတော့ UPGDC ရဲ့မှာညှိနှိုင်းပြီးတော့ကျွန်တော်တို့ဘာတွေဆွေးနွေးမယ်ဘာညာဆိုတဲ့ကိစ္စလုပ်ကြလိမ့်မယ်ထင်ပါတယ်။အဲ့ဒီအခါကျတော့ရည်ကြီးပြီးတော့ဆုံးဖြတ်ကြတဲ့ငင်းငင်းရေးအတွက်ကြိုးရှိတဲ့ချက်လက်တွေကျွန်တော်ထင်တာသိပ်ပါမယ်မထင်ပါဘူး။အဖြစ်သဘောတော့ပဲဖြစ်မယ်လို့ထင်တယ်
။စတုထချင်းညီလာခံမကျင်းပခင်မှာတော့အစိုးရလွှတ်တော်တမတော်အစုဖွဲ့အပြည့်ရတိုင်းရင်းသားလက်နက်ကိုင်အစုဖွဲ့တွေနဲ့နိုင်ငံရေးပါတီအစုဖွဲ့တွေပါဝင်တဲ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC အစည်းအဝေးကိုလာမယ့်ဩဂတ်လ9ရက်နေ့မှာကျင်းပဖို့တမတ်ရထားတယ်လို့သိရပါတယ်ရှင်
။ဆက်ပြီးတော့ရခိုင်ပြည်နယ်မှာစစ်ရေးပဋိပက္ခတွေကြောင့်နေရဲစွန့်ခွာထွက်ပြေးနေရသူ2သိန်းခန့်ရှိပြီးအခုလိုမိုးရာသီမှာဒုက္ခသည်တွေအခက်အခဲမျိုးစုံနဲ့ရင်ဆိုင်နေကြရပါတယ်မောင်အေးကနေစူးစီးတင်ဆက်ထားပါတယ်
မြေပုံမျိုးနယ်ရရှောက်ကြည့်ရွာကဒုက္ခသည်စခန်းမှာအခုရပတ်အတွင်းရေလွှမ်းမှုခံရတဲ့အတွက်ဒုက္ခသည်တွေကိုပျောက်ရွှေ့ပေးခဲ့ရတယ်လို့ဒုက္ခသည်တွေကိုကူညီပေးနေတဲ့မြတ်တန်းဆောင်ဆရာတော်ကအခုလိုမိန့်ပါတယ
်မိုးရဲရတဲ့ကကြတော့တောင်ကြီးမတော်တာဆင်းရဆင်းတော့မြေရရလေးဒီနဲ့တူပြီးတော့တောင်းအောင်ခြံတတ်တော့တာတဲ့တော့ဦးကဒီမှာရှိတဲ့ဒုက္ခသည်တွေကိုလေးတော့ရွာတွေကိုပြေးလိုက်တယ်တချို့လည်းဖုန်းကြတိမပြောက်ထွက်လိုက်တယ
်အဲ့ဒီဒုက္ခသည်စခန်းမှာမင်းကျောက်တာရိုးရှောင်းမောင်ဖူးဒံဂရနဲ့မြောက်ဦးမြို့နယ်တန်းမြန်းကြီးကြည့်ရွာကဒုက္ခသည်ပေါ၄၀၀ကျော်ခိုးလုံနေကြတာဖြစ်ပါတယ်။စိုက်ပေးဒုက္ခသည်တွေနေအိမ်ဆောက်ဖို့အကူအညီပေးနေတဲ့ People Power People အဖွဲ့ကမှုဆောင်တရတာကိုစိုးလန်းကဒုက္ခသည်တွေရဲ့အရေးပေါ်လိုအပ်ချက်တွေကိုအခုလိုပြောပါတယ်
။စိုက်ပေးဒုက္ခသည်တွေအခုလက်ရှိလိုရအရေးပေါ်ကဒီနေထိုင်ဖို့နေရာရဲ့မိုးရင်းဖြစ်တဲ့အတွက်ပြီးရင်ဆောင်ဝတ်နေရင်ဟိုကျန်းမာရေးပဲတခြားမှာတော့အများကြီးတလို့လာပါဘူး။ဒါပေမဲ့ကျွန်တော်တို့ကလည်းရဲပြည်ယူနေ APR ရဲ့ People Power People ရေပေါ့ဒီသုံးဖွဲ့ကတော့အခုလက်ရှိနေထားမှာ4အိမ်နဲ့ကိုနေရာအနေထားပေါ်မှာတော့ဒီပြည်နာကလေးကဟိုလုံနေတဲ့အပိုင်းကိုရှိနေတယ်ဒါပေမဲ့ဟိုတချို့နေရာကိုအစိုးရကလုံးဝစပီးမင်းတယ်ဟိုတော့လာဝင်မပြေတော့အဲ့ဒီနေရာဆက်ခဲ့ရအများကြီ
းလူစည်းတောင်နဲ့ကြောက်တော်မြို့နေမှာဒုက္ခသည်အများဆုံးဖြစ်ပြီးစခန်းတွေမှာရှိနေတဲ့ကလေးတွေရဲ့ပညာရေးအခြေအနေမှာလည်းမရေရာဖြစ်နေတယ်လို့ကိုစိုးလန်းကပြောပါတယ်ကြောက်တော်မြို့ပေါ်မှာခိုလုံနေတဲ့ဒုက္ခသည်8000နီးပါးစားသောက်နေထိုင်ရဲ့အခြေအနေကိုတော့ဒုက္ခသည်တွေကိုကူညီပေးနေတဲ့ဒေါက်တာအေးထွန်းကရခိုင်ဘာသာနဲ့အခုလိုပြောပါတယ
်ဆင်းဘူးဒုက္ခဆိုရာလူမှုဝန်ဆင်း
စံကူရောအစိုးရလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနကလူသရဖို့နှုတ်ဆက်မှုနှလုံးနဲ့တလစီပေးထားတယ်။ဧပြီမေဆွန်ဆူလိုင်းစနေရနေ့ထိတော့ပေးထားတာရှိတယ်။တခြားငချောင်းစန္ဒရိတ်ခါတွေကိုပြင်ပအလူရှင်ရှိရင်စားရတယ်။အစားအုပ်ကမလုံလောက်သေးဘူး။
ဒုက္ခသည်အများစုကတော့သူတို့နေရက်ကိုပြင်ပြီးလေတွေမှာထွန်ရစိုက်ပြုတ်ပြီးအေးချမ်းစွာနေလိုပေမဲ့အစိုးရစိုက်တက်ကဖန်စီပိုက်ခဲမှနဲ့ရွာနိနာတွေမှာတိုက်ပွဲဖြစ်မှာကိုစိုးရင်တဲ့အတွက်မပြန်ရေးဘူးလို့အကူအညီပေးနေသူတွေကဆိုပါတယ်ရခိုင်ပြည်မှာတနိုင်ကျော်ကြာလာပြီးဖြစ်တဲ့ရခိုင်တက်တော်အေအေနဲ့အစိုးရတက်တော်အကြားဖြစ်ပေါ်နေတဲ့တိုက်ပွဲတွေကြောင့်နေအိမ်မိချွတ်ခံရမှုတွေမတရားဖန်စီညှဉ်းပန်းနှိပ်စက်မှုတွေနဲ့ပျောက်ဆုံးမှုတွေနေတိုက်လိုလိုမြင့်တက်နေပြီးနေရက်ဆန့်ခွာသူပေါ့အခုအခါနှစ်သိန်းနီးပါးရှိနေပြီဖြစ်တယ်လို့ရခိုင်လူမှုအဖွဲ့အစည်းတွေရဲ့စည်ရန်တွေအရသိရပါတယ်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ရခိုင်ပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေကြောင့်နေရစွန်ခွာထွက်ပြေးလာရသူ2သိန်းနီးပါးရှိနေတယ်လို့ရခိုင်တိုင်းနှမ်းမြို့နယ်စုများအစည်းအရုံး REC ကသတင်းထုတ်ပြန်လိုက်ပါတယ်။ကြောက်ဖြူအခြေစိုက်ဒညဝတီရေတပ်စခန်းကဖမ်းဆီးထားတဲ့ဒေသခံ၈ဦးကိုကြောက်ဖြူမြို့မှာရဲစခန်းမှာအကြမ်းဖက်တပ်ဖြတ်ရေးဥပဒေပုံမှန်နဲ့ဒညဝတီရေတပ်စခန်းကတရားလိုလုပ်ပြီးတရားစွဲဆိုခဲ့ပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။ American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်။
ဥဇ်ဘက်ကစ္စတန်နိုင်ငံဟာတပိုင်းကျောင်းအရဘာသာရေးပြည်နယ်မှုအကြီးအကျယ်ရှိခဲ့တဲ့နိုင်ငံပါ။ဒါပေမဲ့အစိုးရကသူ့နိုင်ငံသားတွေရဲ့ဘာသာရေးလွတ်လပ်ခွင့်တွေကိုပုံမခွင့်ပြုတဲ့တိုးတက်မှုတွေလှုပ်ဆောင်လာတယ်လို့အမေရိကန်နိုင်ငံသားဝင်ကြီးဌာနရဲ့ဘာသာရေးလွတ်လပ်ခွင့်စီရင်ခံစာမှာဖော်ပြပါတယ်။အမေရိကန်နိုင်ငံသားဝင်ကြီးမိုက်ပွန်ပီယိုက
ဥဇ်ဘက်ကစ္စတန် steps have been taken to improve its record on religious freedom.
Uzbekistan နိုင်ငံမှာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာမှတ်တမ်းတွေထိုးထည့်အောင်ဆောင်ရွက်တာကိုတွေ့နေရပြီးဆက်ပြီးတော့လည်းလှုပ်ဆောင်နေတယ်လို့ပြောသွားတာပါ။2019ခုနှစ်အတွင်း Uzbekistan အစိုးရကဘာသာရေးလွတ်လပ်ခွင့်တွေကိုတည်တည်တသာပို့ထိုးပြီးခွင့်ပြုလာခဲ့ပါတယ်။ American ပြည်ထောင်စုဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအသံအမှတ်ကြီး Sam Brownback က
There are no police raids on religious
ပြည်ခဲ့တဲ့နှစ်အတွင်းဘာသာရေးဝိပ္ပစုတောင်းတဲ့အသင်းနေရာတွေကိုရဲတွေကဝင်ရောက်စီးနှင်တာမျိုးတွေရှိခဲ့ပါတယ်။အရင်နှစ်တွေကအချိန်တရာကျော်ရှိခဲ့တာပါ။အသက်18နှစ်ယောက်ကလေးငယ်တွေကိုဗလီချောင်းတွေမှာဝိပ္ပခွင့်ပေးခဲ့ပါတယ်။အရင်တုန်းက18နှစ်ယောက်ကလေးတွေကိုသွားခွင့်မပေးခဲ့ပါဘူး။တိုင်းပြည်အတွင်းခရီးရန်ဘုရားရှိခိုးကျောင်းရှိခုမှတ်ပုံတင်ခဲ့ပါတယ်။ဒီထက်ပိုပြီးတော့မှတ်ပုံတင်ခွင့်ပေးတယ်လို့ကျွန်တော်တို့ထင်ပါတယ်။ဒီထက်ပိုပြီးဘာသာရေးအရာလွတ်လပ်လပ်ဝိပ္ပစုတောင်းခွင့်တွေပိုရတယ်လို့ကျွန်တော်တို့မြင်ပါတယ်။ဒါပေမဲ့အခုတိုးတက်မှုတွေကထူးခြားတဲ့အဓိကတိုးတက်မှုတွေဖြစ်ပြီးကျွန်တော်တို့အနေနဲ့ဒီလိုမြင်ရတာ2500ဖြစ်ပြီပါတယ်လို့သမ္မတကြီး Brownback ပြောသွားတာပါ။ဘာသာရေးလွတ်လပ်ခွင့်နဲ့တခြားအခြေခံလူ့ခွင့်ရေးတွေကိုလေးစားတာကတိုင်းပြည်အတွက်စီးပွားရေးကျယ်ဝမှုနဲ့လုံခြုံရေးစတဲ့တခြားအကျိုးကျေးဇူးတွေလည်းလမ်းပွင့်သွားစေတယ်လို့သမ္မတကြီး Sam Brownback ကပြောပါတယ
်။ It's like creating a better atmosphere. It's getting better.
ဒါတွေကချင်းချင်းနေချင်းညာချင်းဆိုလိုမျိုးနဲ့ဆန်းဆန်းဖြစ်တာမျိုးတော့မဟုတ်ပါဘူး။ပိုကောင်းတဲ့အခြေအနေတွေကိုဖန်တီးလာတာပါ။အခြေခံမြေခံကောင်းတွေကိုရရှိနေတာမျိုးဒီပေါ်မှာကိုကစိုက်ပျိုးရပါလိမ့်မယ်။စိုက်ပျိုးကိုဓမ္မဩဇာတွေရမယ်။တခြားလုပ်ဆရာတွေကိုယ့်ဘက်ကလုပ်ရမယ်။ပိုကောင်းတဲ့မြေကိုရပြီဆိုရင်ပိုကြီးထွားတဲ့ဒီနန်တွေပိုများများစိုက်ပျိုးကြဖို့ပါပဲလို့သမ္မတကြီး Sam Brownback ကပြောဆိုသွားကြောင်းပါခင်ဗျာ။
အမေရိကန်ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြလို့ပြပါပြီ
။အခုဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြပေးမှာပါ။ကမ္ဘာ့သလောကိုရိုနာဗိုင်းရပ်စ်အကူးစိုက်ခံရသူက70တန်းကျော်သွားပြီလို့ American John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြပါတယ်။ဒီထက်မှာ American နိုင်ငံကအကူးစိုက်ခံရသူ3တန်းကျော်နဲ့ကမ္ဘာ့သလောအကူးစိုက်ခံရသူစုစုပေါင်းရဲ့4ပုံတပုံရှိပြီးကူးစက်မှုအများဆုံးဖြစ်နေပါတယ်။ဗုဒ္ဓဘူးနေ့ကတော့တရအတွက်အခုဆက်ခံရသူ6000ကျော်နဲ့အများဆုံးဆန်ချိန်တင်ခဲ့တာပါ။အမေရိကန်နိုင်ငံမှာဒီရောဂါကြောင့်တည်ဆုံးရသူက33000ကျော်ရှိနေပြီးဒါကကမ္ဘာတစ်လောတည်ဆုံးရသူစုစုပေါင်းရဲ့4ပုံတပုံရှိနေပါတယ်။ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့ COVID-19 ကာယရောဂါဆိုင်ရာတုံ့ပြန်မှုကိုအကဲဖြတ်မဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးအဖွဲ့ကိုနယူးဇီလန်ဝန်ကြီးချုပ်ဟောင်း Helen Clark နဲ့ Liberia သမ္မတဟောင်းAlan Johnson Sierra Lip တို့ဦးဆောင်ဖို့ WHO ကကြေညာပြင်းနေမှာအမည်တင်သွင်းလိုက်ပါတယ်။အခုချိန်ဟာကိုယ့်လောက်ရောက်ကိုပြန်ပြီးဆန်းစစ်ရမယ့်အချိန်ရောက်ပြီလို့ Geneva WHO ဌာနချုပ်မှာအကြီးအကဲ Tedros Ghebreyesus ကပြောကြားခဲ့ပါတယ်။ကမ္ဘာတစ်လောလူတိုင်းနှိပါကိုတက်ရောက်ခဲ့တဲ့ဒီကာယောဂါရဲ့ပမာဏကြောင့်သူနဲ့ကိုက်ညီပြီးမှန်ကန်တဲ့အကဲဖြတ်မှုရယူဖို့လိုအပ်နေတာထင်ရှားကြောင်းလည်းပြောပါတယ်။ဇူလိုင်လ2ရက်နေ့ကဖားကန်ကျောက်ဆင်းတွင်မြေပြိုကျလို့တည်ဆုံးသွားသူ182ဦးဟာလောဘသားတွေကြောင့်ဖြစ်ကြောင်းရန်ကုန်မြို့မှာကျောင်းထိုင်တဲ့ခရစ်ယာန်ယဟန်မှဂါဒီနယ်ချားလ်စ်ဖို့ကပြောကြားလိုက်ပါတယ်။အခုလိုဖြစ်ပေါ်တာဟာပထမဆုံးချိန်မဟုတ်တဲ့အတွက်ဒီလိုဖြစ်ရမျိုးကိုကရုဏာတရားနဲ့တရားမျှတမှုနဲ့မတုံ့ပြန်မှုဆိုရင်နောက်နဲ့ဒီလိုဆက်ဖြစ်နေမယ်လို့လည်းသတိပေးပါတယ်။တရုတ်နိုင်ငံရှင်ကျန်းပြည်နယ်ဟွီယော်မွတ်စလင်လူနည်းစုပေါ်မှာလူခွင့်ရချိုးဖောက်မှုတွေကျူးလွန်တဲ့ဆိုတဲ့ဆက်ဆွဲခြင်းနဲ့တရုတ်ကွန်မြူနတီပါတီပေါ်လစ်ဘူရိုဖွဲ့ဝင်တဦးပါဝင်တရုတ်တာဝန်ရှိသူ၄ဦးကိုတန်ခတ်အရေးယူလိုက်တယ်လို့အမေရိကန်ပြည်ထောင်စုကစစ်တပ်ရင်းတွေမှာကြေညာပါတယ်။အခုလိုတရုတ်အရာရှိတွေကိုတန်ခတ်အရေးယူလိုက်တဲ့အတွက်တင်းမာမှုမြင့်တက်နေတဲ့နှစ်နိုင်ငံဆက်ဆံရေးပိုပြီးဆိုးဝါးလာပွဲရှိပါတယ်။တရုတ်ကွန်မြူနတီပါတီကသူ့ပြည်ရင်းကလူနည်းစုတွေပေါ်ဆက်ဆံနေပုံကို
တကဘာလုံးကဆက်နေကြဖို့အမေရိကန်ပြည်ထောင်စုကတောင်းဆိုလိုက်ကြောင်းလဲအမီရောတာဝန်ရှိသူတို့ကပြောပါတယ်။တောက်ချန်နေမနေခင်သတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။တောက်တာရှင်ပေါင်းစစ်ချမ်းသာကိုကျမ်းမာကြပါစေ။ VOA ကိုနားဆင်နေတဲ့ကျေးဇူးတင်ပါတယ်။ကျမခင်ရပ်ပါ။
This program has come to you from the Voice of America, Washington.